Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညပိုင်း 9:30 နာရီစီစဉ်ကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ 24.25 နဲ့လိုင်းလမီတာ 190 ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူသင်ဆက်တော်မှာပါ
မင်္ဂလာညနေခင်းပါရှင်ကျမသင်ခီထိုက်ပါကုလသမဂ္ဂပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ကုလသမဂ္ဂဌာနချုပ်မှဆွေးနွေးသွားပါတယ်ကတ်လွတ်လပ်ရေးလူမှုဆန္ဒခံယူပွဲကိုဆိုင်းငံ့ထားဖို့အီရတ်တရားရုံးချုပ်ကအမိန့်ချပါတယ်ဘင်္ဂလားဒေ့ရှ်မှာဖမ်းဆီးခံထားတဲ့မြန်မာသတင်းတောက်နှစ်ဦးတို့ရှင်းနေတဲ့တွေးခွင့်မရတဲ့အပေါ်စိုးရိမ်မှုတွေရှိနေပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေ့နေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ရှိခိုင်ပြည်နယ်ရင်းလုံခြုံရေးရဲကင်းစခန်းတွေကိုရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်စီးနင်းတိုက်ခိုက်ပြီးနေဆက်ဖြတ်ကျော်ထွက်ပြေးကြရတဲ့လူတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်ဘက်ထိတ်တန့်ကောင်းဆောင်တွေကိုပြစ်မှတ်ထားအရေးယူဖို့လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ
် Everybody knows he's the commander of the Tatmadaw. Of course he's responsible. He has command responsibility for whatever the Tatmadaw does.
HRW ရဲ့အာရှရဲ့ဒုတိယညွန်ကြားရေးမှူးဖီလ်ရောဘင်ဆန်မရှင်အပြည့်စုံကတော့မကြခင်ကြားမှာပါကြားပြင်တောင်ဆန်းစုကြည်မိန်ခွန်ပြောချိန်နဲ့တပြိုင်တည်းမန္တလေးမှာရခိုင်အရေးဆန္ဒပြပွဲတွေစီစဉ်လာတဲ့အပေါ်မှာတော့မန္တလေးအစိုးရအဖက်ကခွင့်မပြုတဲ့တဲ့ရင်စက်တင်ဘာလ19ရက်နေ့မှာပြောကြားမယ်တောင်ဆန်းစုကြည်ရဲ့မိန်ခွန်နဲ့ပတ်သက်ပြီးမြမနိုင်ငံရဲ့လေလာဆောင်ကြည့်သူတို့ရဲ့အမြင်တွေနဲ့အိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကိုတိုင်းပြည်ကနေနင်ထုတ်ဖို့ဆုံးဖြတ်လိုက်တဲ့အိန္ဒိယနိုင်ငံတွင်ကအခြေအနေတွေကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမတ်တင်ရင်ထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကကုလသမဂ္ဂဌာနချုပ်ကိုတွားရောက်ခဲ့ပြီးကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေပြုပြင်ပြောင်းလဲဖို့နဲ့ကုန်ကြမ်းစည်တွေရှော့ချဖြတ်တောက်ရေရည်ရွယ်တဲ့အမေရိကန်တို့ကမကထလုပ်တဲ့အခမ်းအနားမှာမိန့်ခွန်းပြောဆိုခဲ့ပါတယ်။အဖွဲ့ဝင်193နိုင်ငံပါအဖွဲ့ကြီးအနေနဲ့လက်တွေ့အလုပ်လုပ်လာပြီးပြုပြင်ပြောင်းလဲရေးဘက်ကိုအပြည့်အဝဥတီလာနေပြီလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလေးကပြောဆိုထားတာနဲ့အတူသမ္မတထရန့်ကလည်းဒီပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတက်ရောက်သူတွေကိုပြောကြားခဲ့တာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့တုန်းကကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလေးကကျမတို့ရဲ့ငွေတွေအလဟတမဖြစ်စေဖို့ပြုပြင်ပြောင်းလဲရေးမှာကျမတို့နဲ့အတူနိုင်ငံတကာအသိုင်းအဝိုင်းကထောက်ခံမှုရအောင်လုပ်နေတာဖြစ်တယ်လို့ပြောဆိုထားတာပါ။အမေရိကန်သမ္မတထရန့်ကမနေ့ပြန်အင်ကာနေ့မှာတော့ကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောဖို့ရှိပါတယ်။ဒါဟာဆိုရင်ကမ္ဘာခေါင်းဆောင်တွေစုံစုံညီညီရှေ့မှာပထမဆုံးပြောမယ့်မိန့်ခွန်းလည်းဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့ကုလသမဂ္ဂပြုပြင်ပြောင်းလဲရေးဆိုင်ရာနဲ့ပတ်သက်ပြီးသမ္မတထရန့်မိန့်ခွန်းပြောအပြီးမှာတော့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူနောက်ပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်တို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီနောက်မှာတော့လက်တင်အမေရိကန်နိုင်ငံတွေကခေါင်းဆောင်တွေနဲ့အလို့သဘောညစာစာပွဲကိုတက်ရောက်မှာဖြစ်ပါတယ်။အစ္စရေးပြင်သစ်ခေါင်းဆောင်တွေနဲ့အမေရိကန်သမ္မတထရန့်တွေ့ဆုံမှုကတော့အီရန်ရဲ့မတီးမငြိမ်ဖြစ်စေတဲ့အပြုအမူတွေကိုအဓိကထားဆွေးနွေးဖို့ရှိပြီးအကြောင်းအရာပေါင်းစုံကိုကြဲကြဲပြန့်ပြန့်ဆွေးနွေးမှာဖြစ်တယ်လို့သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေး XR MacMaster ကပြောဆိုထားပါတယ်ရှင်
။အီရန်နိုင်ငံကဒေတာမှာဒီလနောက်မှချင်းပါဖို့စီစဉ်ထားတဲ့လွတ်လပ်ရေးဆိုင်ရာလူမှုဆန္ဒခံယူပွဲကိုဆိုင်းငံ့ရေးဝန်ကြီးချုပ် Haider al-Abadi ရဲ့လျှောက်ထားချက်ကိုတရားရုံးချုပ်ကအတည်ပြုလိုက်ပါတယ်။ဒီမဲခွဲမှုကအခြေခံဥပဒေနဲ့ညီညွတ်မှုရှိမရှိပြန်လည်သုံးသပ်ပြီးတဲ့အထိမဲခွဲမှုကိုဆိုင်းငံ့ထားဖို့တရားရုံးချုပ်ကဒီကနေ့လနေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။လူမှုဆန္ဒခံယူပွဲကိုဝန်ကြီးချုပ်ဘက်ကသဘောမတူကြောင်းအချိန်ချင်းပြောခဲ့တာပါ။ဒီလိုလည်းဆိုင်ရာမဲခွဲမှုကအီရန်နိုင်ငံရဲ့အချုပ်ချာအာဏာပိုင်မှုကိုချိုးဖောက်လာနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းပြီးခဲ့တဲ့စနေနေ့က AP သတင်းဌာနနဲ့လုပ်တဲ့တွေ့ဆုံမေးမြန်းကမ်းမှာဝန်ကြီးချုပ်အဘာဒီကပြောဆိုခဲ့ပါတယ်ကတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်ဖွဲ့စည်းထားတဲ့အုပ်ချုပ်မှုဒေသ၃ခုမှာလူမှုဆန္ဒခံယူမဲ့အစီအစဉ်ကိုဆက်ပြီးလုပ်မယ်ဆိုရင်တော့ကတ်လူမျိုးတွေဟာမိနယ်ကစားရတာဖြစ်တယ်လို့အီရတ်သတင်းအေဂျင်စီမှလည်းဝန်ကြီးချုပ်အဘာဒီကပြောခဲ့ပါတယ်လူမှုဆန္ဒခံယူပွဲကိုဖျက်သိမ်းဖို့တိုက်တွန်းချက်တွေကိုကတ်ဒေသဘက်ကအကြီးအကျယ်ပယ်ချထားတာဖြစ်ပြီးတရားရုံးချုပ်ဘက်ကလည်းသူ့ရဲ့အမိန့်အတိုင်းအကောင့်ထယ်ဖော်ဖို့အာဏာသိမ်းမရှိလာပါဘူးအီရတ်ကတ်ဒီအနေနဲ့လွတ်လပ်ရေးဆိုင်ရာလူမှုဆန္ဒခံယူပွဲကိုကျင်းပဖို့စီစဉ်တာဟာအေအာမအမကြီးတရားဖြစ်တယ်လို့တူရကီဝန်ကြီးချုပ်ကပြီးခဲ့တဲ့တောက်ချာနေ့ကပြောပါတယ်အီရတ်ကတ်ဒေသတွေရဲ့သမ္မတမဆုဘာဇာနီကတော့လူမှုဆန္ဒခံယူပွဲကိုထောက်ခံထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်မှာလူမဲ့အမျိုးသားတအုပ်ကိုတနက်နေ့ပြစ်တက်ခဲ့မှုနဲ့တရားစွဲခံထားတဲ့လူပြူရဲရာရှိကိုတရရသေးလှုပ်ပေးလိုက်တဲ့အပေါ်ငိမ့်ချန်းစွာဆန္ဒပြရာကနေဆန္ဒပြတဲ့သူတချို့ကစတိုးဆိုင်တွေရဲ့မှန်ပြတင်းပေါက်တွေကိုရိုက်ခွဲခဲ့တာကြောင့် လူ80ကျော်ကိုမနေ့တနင်္ဂနွေနေ့ကဖမ်းဆီးလိုက်တယ်လို့စိန့်လူးဝစ်မြို့ရဲတပ်ဖွဲ့ကပြောပါတယ်။ဆန္ဒပြတဲ့သူတချို့ကရဲတွေကိုဂဲတွေနဲ့ပစ်ပေါက်တိုက်ခိုက်ခဲ့တာလို့မြို့ရဲ့ရဲတပ်ဖွဲ့အကြီးအကဲလေရီအိုထိုးကသတင်းထောက်တွေကိုဒီကနေ့အစောပိုင်းမှာပြောပါတယ်။အခြေအနေကိုထိမ့်သိမ်းထားနိုင်တဲ့အကြောင်းနောက်ဒီမြို့မှာဒီမြို့ကိုကာကွယ်သွားရမှာဖြစ်တယ်လို့လည်းရဲမှူးကြီးကပြောပါတယ်။ဆန္ဒပြတဲ့သူအများစုဟာအကြမ်းမဖက်ကြဘူးဆိုတာကိုဒီကနေ့ထပ်တွေ့ခဲ့ရတဲ့အကြောင်းဒါပေမဲ့နေပိုင်းဆန္ဒပြမှုတွေဟာငြိမ်းချမ်းပြီးညပိုင်းဆန္ဒပြမှုတွေဟာအဖျက်သဘောဆောင်တယ်ဆိုတာကို၃ရက်ဆက်တိုက်တွေ့ခဲ့တယ်လို့လည်းဆိုင်လူးဝစ်ရဲ့မြို့တော်ဝင်ကပြောပါတယ်။2011ခုနှစ်တုန်းကကားနဲ့လိုက်လံဖမ်းဆီးစဉ်လူမဲအမျိုးသားအန်တိုနီလာမာစမစ်တေဆုံးမှုနဲ့ပတ်သက်ပြီးစိန့်လူးဝစ်မြို့ရဲတပ်ဖွဲ့ဝင်ဟောင်းဂျေဆင်စတော့ကလေးကိုတရားစွဲခဲ့တာဖြစ်ပြီးဒီအမှုကိုပြီးခဲ့တဲ့တောက်ကြနေ့ကအမိန့်ချခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့နှောင်းပိုင်းကဆန္ဒပြတဲ့သူတချို့ကစတိုးဆိုင်နေရဲ့မှန်ပြတင်းပေါက်တွေကိုခွဲပြီးရဲတွေကိုဂဲနဲ့ပစ်ပေါက်ခဲ့တာကြောင့်ရဲတပ်ဖွဲ့ကလူ၉ဦးကိုဖမ်းဆီးခဲ့သေးတာဖြစ်ပါတယ်။
ဟာရီကိန်းအာမာမုန်တိုင်းနဲ့ခံခဲ့ရတဲ့ဒေသတချို့စီကိုဥတီရွေရှားလာခဲ့တဲ့ဟာရီကိန်းမုန်တိုင်းမာရီယာကမာတီနီနဲ့ဒိုမီနီကာတို့ကိုဒီကနေ့တနင်္လာနေ့နောက်ပိုင်းမှာဗဟိုပြုတိုက်ခတ်မယ်လို့ခန့်မှန်းနေကြပါတယ်။ဟာရီကိန်းမာရီယာကလီဝါဂျွန်တွေကိုရွေရှားလာတဲ့အတူလေတိုင်နှုန်းကတနအီကိုအမြင့်ဆုံးကီလိုမီတာ150နှုန်းနဲ့ရောက်မယ်လို့အမျိုးသားအမေရိကန်မျိုးသားဟာရီကိန်းစောင့်ကြည့်ဌာနကပြောပါတယ်။ဒါပေမဲ့ဒီကနေ့တနင်္လာနေ့မှာမုန်တိုင်းအရှင်ပြင်းလာမယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။မနေ့ပြင်အင်္ဂါနေ့မှာတော့ Saint Kitts နဲ့ Nevis Montserrat ကျွန်းတို့ကို Hurricane မုန်တိုင်းနဲ့ခံရနိုင်တယ်ဆိုပြီးတော့ခန့်မှန်းထားကြပြီး American Bay Virgin Island, Britain Bay Virgin Island နောက် Anguilla နဲ့ Saint Martin တို့ကိုလည်း Hurricane စောင့်ကြည့်ဒေသတွေအဖြစ်သတ်မှတ်ထားပါတယ်။ဒီတဲကတချို့ကျွန်းတွေကတော့ပြီးခဲ့တဲ့တပတ်10ရက်လောက်တုန်းကဟာရီကိန်းအာမာကြောင့်ပျက်စီးဆုံးရှုံးခဲ့တဲ့ဒေသတွေဖြစ်တယ်လို့မိုင်အမီအမျိုးသားဟာရီကိန်းစောင့်ကြည့်ဌာနမိုးစလာပညာရှင် Dennis Feldman က VOE ကိုပြောပါတယ်ဟာရီကိန်းအာမာဒန်တင့်ခဲ့တဲ့ Antigua နဲ့ Bermuda တို့ကတော့အပူပိုင်းမုန်တိုင်း Maria အစ်စ်နဲ့ဝင်ရောက်တိုက်ခတ်အောင်မယ်လို့လည်းခန့်မှန်းနေကြပါတယ်Bermuda ကျွန်းမှာတော့ဟာရီကိန်းအာမာကြောင့်အဆောက်အုံအားလုံးနီးပါးပျက်စီးခဲ့ရပြီးလူတွေအားလုံးကိုလည်းကျွန်းကနေဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်ဟာရီကိန်းအာမာကြောင့်ကာရေဘီယံဒေသမှာအနည်းဆုံးလူ60လောက်သေဆုံးခဲ့ပြီးအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဝင်ရောက်တိုက်ခတ်တဲ့အချိန်မှာတော့အနည်းဆုံး9ဦးထပ်ပြီးတော့သေဆုံးခဲ့ပါတယ်ခင်ဗျာ
ဒီရေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအင်းမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူတွေအကြောင်းသတင်းရယူရင်းဘင်္ဂလားဒေ့ရှ်မှာအဖမ်းခံရတဲ့မြန်မာသတင်းတောက်နှစ်ဦးရှိနေတဲ့တွေ့ခွင်မရဖြစ်နေတာကြောင့်ဒီသတင်းတောက်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဖမ်းဆီးခံမြန်မာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုမင်းစရာဦးနဲ့ကိုခွန်လက်တို့နှစ်ဦးကဘင်္ဂလားဒေ့ရှ်နိုင်ငံကိုအလဲအပတ်ပြည်ဝင်ခွင့်နဲ့ရောက်ရှိသွားပြီးဂျာမနီမဂ္ဂဇင်း GEO အတွက်သတင်းတောက်တွေအဖြစ်လုတ်ကင်ထားကြောင်းဖမ်းဆီးတာဖြစ်တယ်လို့ရဲအဖွဲ့ကပြောဆိုထားပြီးသူတို့အတွက်အာမခံကိုလည်းပြီးခဲ့တဲ့ကြာသပတေးနေ့ကပယ်ချထားပါတယ်။ဒီသတင်းထောက်တွေလွတ်မြောက်ရေးအတွက်အထက်တရားရုံးကိုအယူခံလျှောက်ထားဖို့သူတို့ရဲ့ရှေ့နေကမြန်မာသတင်းထောက်နှစ်ဦးဖမ်းဆီးထားရာအချင်းထောင်ကိုတွားရောက်ပြီးတွေးဆောင်ခွင့်တောင်းခံခဲ့ပေမဲ့ထောင်အာဏာပိုင်တွေကတွေးခွင့်မပေးခဲ့ပါဘူး။ဘာကြောင့်တွေးခွင့်မပေးရလဲဆိုတာကိုလည်းမပြောဘူးလို့ရှေ့နေကပြောပါတယ်။သတင်းထောက်နှစ်ဦးအရေးမြန်မာအစိုးရဘက်ကလည်းတန်တမန်ရစ်လန်းချောင်းနဲ့ဆောင်ရွက်နေတယ်လို့ပြောဆိုထားတာပါ။ဂျာမနီမဂ္ဂဇင်း GEO ရဲ့တာဝန်နဲ့စက်တမလ6ရက်နေ့ကဘင်္ဂလားဒေ့ရှ်ကိုတွားရောက်ခဲ့တဲ့ကိုမင်းစရာဦးနဲ့ကိုခွန်လတ်တို့ကိုစက်တမလ9ရက်နေ့မှာရဲကဖမ်းဆီးတာဖြစ်ပါတယ်ရှင
်။မြောက်ကိုရီးယားဘက်ကနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးအမေရိကန်ရဲ့ဖိအားပေးချဉ်းကပ်မှုတွေနဲ့တောင်ကိုရီးယားသမ္မတကပိုပြီးနီးကပ်မှုရှိတယ်လို့အများကရှုမြင်နေကြပေမဲ့လို့မြောက်ကိုရီးယားနိုင်ငံအတွက်ဒေါ်လာ8သန်းတန်ဖိုးရှိတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပို့ဆောင်ဖို့တောင်ကိုရီးယားအစိုးရကစီစဉ်နေပါတယ်။အခုအကူအညီကအခြေခံအားဖြင့်ပေးရတာသာဖြစ်ကြောင်းကလင်းငယ်တွေခွန်ဆောင်မိခင်တွေနဲ့ချို့တဲ့နေတဲ့လူမှုအဝန်းဝိုင်းတွေအတွက်နောက်ထပ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုနိုင်ငံရေးအခြေအနေတွေမပါဘဲထပ်ပြီးပေးရသွားမယ်လို့လည်းဒီကနေ့တလနေ့မှာတောင်ကိုရီးယားပြည်နယ်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရဘိုက်တီဟွန်းကပြောပါတယ်။ ဒီလအစောပိုင်းကမြောက်ကိုရီးယားရဲ့ညှောက်တင်မြောက်နျူကလ িয়ার စမ်းသပ်မှုနောက်ပိုင်းမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းအစိုးရကအမေရိကန်ရဲ့အစိုးရရဲ့အပြင်းထန်ဆုံးဖိအားပေးရေးဗျူဟာကိုပို့ပြီးထောက်ခံဆောင်ရွက်မဲ့အရေးလက္ခဏာတွေပြခဲ့ပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံမာဆေးမြို့ကယထာဘူဒာယုံမှာအမေရိကန်တက္ကသိုလ်ကျောင်းသူလေးယောက်တနင်္ဂနွေနေ့ကအက်စစ်နဲ့ပတ်ခံလိုက်ရတယ်လို့ပြင်သစ်ရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့ဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပုံမရဘူးလို့လည်းပြင်သစ်ရဲတပ်ဖွဲ့ကပြောတာပါ။စိန့်ရှာဘူဒာယုံမှာတနင်္ဂနွေနေ့မနေ့17နှစ်လောက်ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကိုလုပ်တဲ့သူကစိတ်ရောဂါဝေဒနာအခန့်ရှိတဲ့အသက်42နှစ်အရွယ်အမျိုးသမီးတဦးဖြစ်တဲ့ဆိုပြီးပြင်သစ်ရဲတပ်ဖွဲ့ကသူ့ကိုဖမ်းဆီးထားပါတယ်။ဒီတိုက်ခိုက်မှုကိုလုပ်တဲ့သူဟာအခင်းဖြစ်ပွားတဲ့နေရာကနေထွက်ပြေးသွားတာလည်းမဟုတ်ဘူးလို့ La Province သတင်းစာကပြောပါတယ်ဒီတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်17နှစ်ကြာကျော်လောက်မှမာဆေးမိသက်ဌာနကိုအကြောင်းကြားခဲ့တဲ့အတွက်မာဆေးမိသက်တပ်ဖွဲ့ကမိသက်က40နဲ့မိသက်သမား14ယောက်ကိုဘူဒာယုံကိုဆစ်လွတ်ခဲ့တာလို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်တိုက်ခိုက်ခံလိုက်ရတဲ့အမေရိကန်တက္ကသိုလ်ကျောင်းသူတွေဟာ Boston College က Courtney Silver, Sibylline, Charlotte Kupman, Michelle Cradney, Kelsey Costano ဖြစ်ကြပါတယ်ရှင်
။အီရန်နိုင်ငံအနေနဲ့အမေရိကန်ပြည်တော်စုပါဝင်ကမ္ဘာအင်အားကြီးနိုင်ငံအနေနဲ့လက်မှတ်ရေးထိုးထားတဲ့2015နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်တော်စုရဲ့ဗိုလ်ချုပ်အနိုင်ကျင့်မှုကိုလက်ခံသွားမှာမဟုတ်ဘူးလို့အီရန်နိုင်ငံရဲ့အုပ်ချုပ်အယာထိုလာအလီဟာမီနီကပြောကြားလိုက်ပါတယ်။အီရန်နိုင်ငံအနေနဲ့သဘောတူညီချက်အတိုင်းခိုင်မာရပ်တည်နေကြောင်းဒီစာချုပ်နဲ့ပတ်သက်ပြီးတော့အင်အားကြီးနိုင်ငံတွေဘက်ကခြေလှမ်းမာတာနဲ့အီရန်နိုင်ငံရဲ့တုံ့ပြန်မှုတွေကိုရင်ဆိုင်သွားမှာဖြစ်တယ်လို့ခမေနီကတနင်္ဂနွေနေ့ကရဲတပ်ဖွဲ့တွေကိုမိန့်ခွန်းပြောကြားစဉ်မှာပြောကြားသွားခဲ့ပါတယ်။အီရန်သမ္မတဟာဆန်ရူဟာနီဟာကုလသမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့အတွက်ညွှန်ရုံမျိုးကိုတနင်္ဂနွေနေ့မှာထောက်ခေါ်သွားခဲ့ပြီးတော့အီရန်နိုင်ငံရဲ့နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးတော့ကမ္ဘာခေါင်းဆောင်တွေနဲ့ညီလာခံအတွင်းဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာ။
တနင်္လာနေ့ညပတ်ထိတ်တန့်ရောက်တဲ့တွင်ကိုမှတင်ငီထိုင်တဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရှခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားပြီးလူမျိုးစုကွယ်ပြောက်အောင်လှုပ်ဆောင်တဲ့မြန်မာနိုင်ငံကစစ်ဘက်ထိတ်တန့်ခေါင်းဆောင်တွေကိုပြစ်မှတ်ထားအရေးယူဖို့ဆိုပြီး HRW လူအခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့လကလုံခြုံရေးရဲကင်းစခန်းတွေကိုရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်စီးနှင်းတက်ခတ်ခဲ့ပြီးလူအစုလိုက်ပြုံးလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ထွက်ပြေးကြတာနဲ့ပတ်သက်လို့အရက်သားအများအပြားပါဝင်တဲ့အစိုးရအဖွဲ့ထက်စစ်တပ်မှပို့ပြီးတော့တာဝန်ရှိကြောင်းလူအခွင့်ရေးအဖွဲ့တွေကထောက်ပြကြပါတယ်။ဒီအကြောင်းကိုတော့ကွန်အောင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်သက်ဆိုင်ရာနိုင်ငံတွေအနေနဲ့မြန်မာနိုင်ငံတက်မတော်ထိတ်တန့်တာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူဖို့ Human Rights Watch HRW လူခွင့်ရေးအဖွဲ့ကြီးကဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ကုလလုံခြုံရေးကောင်စီအနေနဲ့ဘလို့တုံ့ပြန်မလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးရမှာကုလအတွင်းမှူးချုပ် Antonio Guterres ကိုပါဖိတ်ကြားပြီးရခိုင်ပြည်နယ်ရင်းကအခြေအနေတွေကိုရှင်းလင်းတင်ပြစေတာမျိုးဆောင်ရွက်ဖို့နဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့စိုးရိမ်ကြောင်ကြနေတဲ့နိုင်ငံတွေအနေနဲ့လုံခြုံရေးကောင်စီရဲ့ရည်ရွယ်မှုကိုဆောင်ဆိုင်မနေပဲတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန့်စစ်ဘက်ခေါင်းဆောင်တွေအပေါ်ခရီးသွားလာခွင့်နဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့စရာတွေပြုလုပ်ကြစီလိုကြောင်း HRW ကတိုက်တွန်းပါတယ်အာရှရေးရဒုတိယညွှန်ကြားမှု Phil Robertson က
Everybody knows he's the commander of the Tatmadaw. Of course he's responsible. He has command responsibility for whatever the Tatmadaw does.
သူဟာတမရော့ကိုကဲအုပ်ချုပ်သူတယောက်ဖြစ်တယ်ဆိုတာအားလုံးသိပါတယ်။ဆိုတော့တမရော့ကဘာပဲလုပ်လို့သူ့မှာဒါဝင်ရှိပါတယ်။ဒါကြောင့်လည်းနဲ့ရောင်းချမှုတွေပြေပြင်ဖို့တမရော့နဲ့နှစ်ဖက်စီးရဲရပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရပ်တွေရက်ဆဲပြစ်ဖို့ဗိုလ်ချုပ်ကြီးတွေဗိုလ်မှူးကြီးတွေနိုင်ငံကြားသွားလာခွင့်တွေပြေပြင်ပြစ်ဖို့တောင်းဆိုပါတယ်။ဒါအပြင်မြန်မာစစ်တပ်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဖက်ဆက်လုပ်ကိုင်မှုကိုလည်းပြေပြစ်ပြီးတော့ပြင်းပြင်းထန်ထန်ရေးယူသင့်ပါတယ်။သူတို့အနေနဲ့လူမျိုးစုတစုလုံးကိုအဲ့ဒီဒေသအတွင်းကနေရှင်းလင်းပြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူ၄သိန်းကျော်ထွက်ပြေးအောင်လုပ်တာမျိုးဆက်လုပ်လို့မရဘူးဆိုတာသူတို့သိဖို့လိုပါတယ
်။ရခိုင်ပြည်နယ်ရင်းကမွတ်စလင်တွေနေဆက်ဖြတ်ကျော်ထွက်ပြေးနေရတဲ့အခြေအနေနဲ့ပတ်သက်လို့နိုဘယ်ကြီးကြီးဆုရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့ဘာမှထုတ်ဖော်ပြောကြားခြင်းမရှိသေးတဲ့ပေါ်နိုင်ငံတကာကဝေဖန်ပြစ်တင်နေတဲ့အခြေအနေမှာပဲတစ်ဖက်မှာလည်းသူသားလျင်မြန်မာဒီမိုကရေစီရဲ့ကူးပြောင်းမှုမှာအရေးပါဆုံးသူဖြစ်တဲ့ဆိုရာကိုသတိပြုကြဖို့ပြောကြားမှုတွေလည်းရှိနေပါတယ်။လက်ရှိအခြေအနေအားရှုပ်ထွေးလာတာကြောင့်မြန်မာနိုင်ငံရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးဒေါ်ဆန်းစစ်ကြီးအနေနဲ့သတိထားပြောဆိုနေရတာဖြစ်တယ်လို့ Robertson ကသုံးသပ်ပါတယ်။
I think that she is probably concerned that if she says something that will make her
ကိုယ်ကပြောလိုက်တာကိုလူတွေကညွန်ညင်းမှာဆိုပြီးတော့ဘာမှမပြောတာလို့ထင်ပါတယ်။ဘာလို့လဲဆိုတော့တမရောမဘာသားနဲ့လူတချို့ကရိုဟင်ဂျာမုန်ဒီစန့်ကျင်လို့ဆိုနေတာကြောင့်ရယ်နောက်တစ်ခုကသူ့ဘော်နိုင်ငံရေးအရာလဲထောက်ခံမှုကြာစင်တာမျိုးမလိုလားတာလည်းဖြစ်နိုင်ပါတယ်။တကယ်တော့အရေးကြီးဆုံးကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ခန့်ကန်တာပါ။2008ခုနှစ်ဖွဲ့စည်းပုံဥပဒေအရလုံခြုံရေးရာကိစ္စရပ်တည်နဲ့ပတ်သက်လို့တမရော်မသာတာဝန်ရှိပြီးဒေါအောင်ဆန်းစုကြည်မှလည်းအဲ့ဒီလုံခြုံရေးကိစ္စရပ်တည်နဲ့ပတ်သက်လို့လုတ်ပိုင်ခွင့်ကန့်အသတ်နဲ့ရှိနေတာပါ
။ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ16ရက်အတွင်းဂျိုရုကရရှိတဲ့ပုံတွေအရရခိုင်ပြည်နယ်မြောက်ပိုင်းကရွာပေါင်း200ကျော်ဟာမီးလောင်ပျက်စီးခဲ့တယ်လို့ HRW ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကသူတို့နေအိမ်တွေကိုလုံခြုံရေးတပ်ဖွဲ့တွေကမီးရှို့ဖျက်ဆီးကြတယ်လို့ပြောတယ်လို့မြမအစိုးရဘက်ကလည်းအာစာအကြမ်းဖက်သမားတွေနဲ့ရွာသားတွေကသူတို့နေအိမ်သူတို့မီးရှို့ကြတယ်လို့တုံ့ပြန်ပြောဆိုပါတယ်။အခုကမှကလင်းငယ်တွေမျိုးသမီးတွေအများပြားပါဝင်တဲ့မွတ်စလင်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကယာယီလက်ခံနေရထားပေးပေမဲ့သူတို့အားလုံးဟာမြန်မာနိုင်ငံကိုပြန်ရမယ်လို့ပြောထားပါတယ်။မြန်မာအစိုးရဘက်ကတော့သူတို့အနေနဲ့နိုင်ငံသားစီစဉ်မှုတွေလုပ်ပြီးတဲ့အခါမှာပြန်လည်လက်ခံသွားမယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့ဒေသတွင်းနိုင်ငံတွေအနေနဲ့လည်းမြန်မာအပေါ်ဝိုင်းဝန်းတိုက်တွန်းတာတွေလုပ်ကြဖို့ Robinson ကအကြံပြုပါတယ်။
The problem is that Burma uses its policy, uses its troops.
မြန်မာနိုင်ငံအနေနဲ့ Bangladesh နဲ့ ASEAN ဒေသကနိုင်ငံတွေအတွက်ပြဿနာရင်ဆိုင်ရမယ်မူဝါဒမျိုးနဲ့သွားနေတာကြောင့် ASEAN ဖွဲ့ Indonesia, Thai နဲ့တခြားနိုင်ငံတွေအနေနဲ့အခုလိုလူတွေလုံးချင်းနဲ့ထွက်ခွာနေကြတဲ့အခြေအနေတွေနဲ့ပတ်သက်လို့ပုံမှန်လင်းလင်းထောက်ပြကြစီလိုပါတယ်ဒီလိုမှမဟုတ်ရင်တော့အဲ့ဒီလူတွေအဲ့ဒီဒေသကနေလေလေနဲ့ထွက်ပြေးလာမှဟုထပ်တွေ့ရနိုင်ပါတယ
်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတယ်ဆိုတော့ကုလသမဂ္ဂကပြောနေတဲ့အရေးအတွက်အားလုံးကိုမြန်မာဘက်ကထွက်ပြေးလာသူတွေဟုတ်မဟုတ်မြန်မာတာဝန်ရှိသူတွေကအတိမပြုပါဘူးလေးသိန်းကျော်ရှိတဲ့ဒီအရေးအတွက်အားလုံးဟာမြန်မာနိုင်ငံကထွက်ပြေးသူတွေမဖြစ်နိုင်ဘူးလို့လည်းသုံးသပ်သူတွေကယူဆပါတယ်မနက်ဖြန်စက်တင်ဘာလ19ရက်နေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာရခိုင်ပြည်နယ်အရေးပဋိပက္ခနဲ့ပတ်သက်လို့ပထမဆုံးအကြိမ်နိုင်ငံတော်အခြေပြမိန့်ခွန်းတရက်ပြောကြားဖို့ရှိနေတာကြောင့်ဒီမိန့်ခွန်းနဲ့ပတ်သက်လို့အားလုံးကစောင့်ကြည့်နေကြပါလိမ့်ခင်ဗျာ
ကိုအောင်တင်ပြတော်ရပါရှင်ခုတစတဲ့အိန္ဒိယရောက်ရိုဟင်ဂျာတွေကိုတိုင်းပြည်ကနေထုံးဝဲအကြောင်းတင်ပြပါမယ်ရိုဟင်ဂျာတွေဟာတိုင်းပြည်အတွက်လုံခြုံရေးချိန်ချမှုဖြစ်တယ်လို့အိန္ဒိယအစိုးရကတရားရုံးချုပ်ကိုပြောဆိုလိုက်ပါတယ်အိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာတွေကိုတိုင်းပြည်ကနေနှင်ထုတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်အဲ့ဒီမှာရှိတဲ့ရိုဟင်ဂျာတွေကတရားရုံးချုပ်ကိုဦးတိုက်လျှောက်ထားလိုက်ပြီးတဲ့နောက်အိန္ဒိယအစိုးရကတရားရုံးချုပ်ကိုအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ် Riders သတင်းဆောင်မကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြထားပါတယ်ရှင
်ရိုဟင်ဂျာမွတ်စလင်တွေဟာအိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်လာကြတဲ့ရွှေပြောင်းနေထိုင်သူတွေဖြစ်သလိုသူတို့ဟာတချို့စစ်သွေးကြောအဖွဲ့အစည်းနဲ့ချိတ်ဆက်မှုရှိတာကြောင့်လုံခြုံရေးအရာချိန်ချောက်မှုဖြစ်တယ်လို့အိန္ဒိယအစိုးရကတရားရုံးချုပ်ကို September 18ရက်နေ့မှာပြောကြားလိုက်ပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကရိုဟင်ဂျာတွေကိုတိုင်းပြည်ကနေနှင်ထုတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်ကန့်ကွက်ပြီးညူရီလီမြို့မှာနေထိုင်တဲ့ရိုဟင်ဂျာနှစ်ယောက်ကအိန္ဒိယတရားရုံးချုပ်ကိုဥတိုက်လျှောက်ထားခဲ့တဲ့အတွက်တရားရုံးချုပ်ကကြားနာစစ်ဆေးနေတာဖြစ်ပါတယ်။အဲဒီရိုဟင်ဂျာတွေဟာလွန်ခဲ့တဲ့6နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးလာခဲ့တာဖြစ်တယ်လို့ပြောပါတယ်။အိန္ဒိယအစိုးရကအဲဒီရိုဟင်ဂျာမွတ်စလင်တွေကိုတရားခံလွှဲပြောင်းပေးဖို့အတွက်တရားရုံးကိုလျှောက်ထားခဲ့ပြီးဒီကိစ္စဟာလုံခြုံရေးဆိုင်ရာကိစ္စရဲ့ဖြစ်တာကြောင့်တရားရုံးချုပ်အနေနဲ့ရိုဟင်ဂျာတွေရဲ့ပန်ကြားချက်ကိုလက်မခံဖို့တိုက်တွန်းထားတယ်လို့ရင်းကြရီဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ဝိုင်းရရှိနေပရာရှန့်ဘူရှန်းကပြောပါတယ
် In that affidavit they have mainly said that this is a purely executive matter to be decided by the government and that
ဆူရရဲ့တရားရုံးကိုတင်ပြတဲ့ကျန်းကျင်လာအထောက်ထားထဲမှာအဓိကပြောတာကတော့ဒီကိစ္စဟာအုပ်ချုပ်ရေးဆိုင်ရာကိစ္စရဲ့တသက်ဖြစ်တာကြောင့်မလို့ဆူရကပဲဆုံးဖြတ်ရမှာဖြစ်ပြီးတရားရုံးအနေနဲ့ဒီလိုမျိုးတရားမဝင်ဝင်ရောက်လာသူတွေဒါမှမဟုတ်တရားမဝင်ရွှေ့ပြောင်းအခြေချနေထိုင်သူတွေကိစ္စမှာကြားဝင်မစွပ်ဖို့ပြောထားပါတယ်ဒါကြောင့်မလို့တရားရုံးအနေနဲ့ဒီကိစ္စကိုဒီအတနာခံလွာကိုကြားနာဖို့လက်ခံစဉ်းစားတာတွေမလုပ်သင့်ဘူးလို့လည်းပြောထားပါတယ်
။တရားရုံးချုပ်ကတော့ဒီကိစ္စကိုကြားနာစစ်ဆေးဖို့အတွက်နောက်ရုံးချင်းကိုအောက်တိုဘာ3ရက်နေ့မှာရက်ချင်းပေးထားတာဖြစ်တယ်လို့ရှင်းနေဘူးရှန်းကပြောပါတယ်
။ They have also said that they have received some inputs to suggest that there are attempts
ဒီလိုမျိုးဆုံးရောက်တွေဖြစ်လာအောင်လို့ကြိုးပမ်းတာတွေတချို့အကြမ်းဖက်အဖွဲ့တွေကဆုံးရောက်တွေဖြစ်လာအောင်ကြိုးပမ်းတာတွေရှိတယ်ဆိုပြီးတော့အထောက်အထားတချို့ကိုအစိုးရကရထားတာရှိတယ်လို့ပြောပါတယ်။ဒါပေမဲ့လည်းအစိုးရဘက်ကအခုချိန်ထိတော့ဒါရင်နဲ့ပတ်သက်ပြီးတော့တင်ပြထားတာမရှိသေးပါဘူး။ဒါပေမဲ့လို့လာမယ့်အောက်တိုဘာလ3ရက်နေ့ရုံးချင်းကြရင်တော့ချိတ်ပိထားတဲ့အထောက်အထားချို့ကိုတင်ပြသွားမယ်လို့အစိုးရဘက်ကပြောပါတယ်
။ပြီးခဲ့တဲ့ဆယ်စုနှစ်ကလေးကစပြီးတော့ရိုဟင်ဂျာ4000လောက်ဟာအိန္ဒိယနိုင်ငံထဲမှာနေနေကြတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့အဆိုအရတော့ဒီတဲက1000ကျွဲလောက်ဟာဒုက္ခသည်အဖြစ်မှတ်ပုံတင်ထားကြောင်းဒါပေမဲ့အိန္ဒိယနိုင်ငံကတော့အဲ့ဒီလူတွေအားလုံးကိုတိုင်းပြည်ကနေနှင်ထုတ်ချင်နေတာဖြစ်တယ်လို့ဆိုပါတယ် မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းရိုဟင်ဂျာတွေတိမ်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံဘက်ကတော့ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကကျန်းဖတ်သမားတွေကရဲနဲ့လုံခြုံရေးစခန်းတွေကိုဝင်တိုက်ခဲ့တာကြောင့်ဒေသတွင်းမှာနေမြေရှင်းလင်းရေးကိုတာဝန်အတိုင်းတရားဝင်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့တုံ့ပြန်ပါတယ်ရိုဟင်ဂျာအစိုးရတွေရဲ့တိုက်ခိုက်မှုကြောင့်မြန်မာအစိုးရဘက်ကလုံခြုံရေးတပ်ဖွဲ့ဝင်12ယောက်သေဆုံးခဲ့ပြီးမြန်မာအစိုးရကတော့ ARSC ရိုဟင်ဂျာအစိုးရအဖွဲ့ကိုအကျန်းဖတ်အုပ်စုအဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ
ကိုရနိုင်တင်ပြတော့ပါရှင်ခုတော့တောင်ဆန်းစုကြည်မင်းခွန်ပြောချိန်မန္တလေးမှာရခိုင်အရေးဆန္ဒပြမယ့်အပေါ်ခွင့်ပြုချက်မရတဲ့တရင်ဖက်ဆက်ရအောင်ပါမနက်ဖြန်တောင်ဆန်းစုကြည်နိုင်ငံကိုပြောမယ့်အမျိုးသားပြန်လည်တင်ပြရင်းနဲ့ငင်းချမ်းရေးဆန္ဒနိုင်ငံအခြေပြမင်းခွန်ကိုရန်ကုန်မန္တလေးနဲ့မုံရွာစတဲ့မြို့ကြီးတွေကလူစီကားရာအရက်တွေနဲ့လူမှုစုဝေးပွဲကျင်းပရာကွင်းတွေမှာစုဝေးလာတဲ့အလောအသီးသီးကလူမှုတွေတပြိုင်တည်းနားဆင်နိုင်အောင်တိုက်ရိုက်ထုတ်လွှင့်ပေးဖို့စီစဉ်နေတယ်လို့လွှတ်တော်ကိုစလဲရီကပြောပါတယ်တောင်ဆန်းစုကြည်မင်းကွန်ပြောချိန်တဲ့တပြိုင်တည်းမန္တလေးကမနော်ရမန်ကွင်းမှာရခိုင်အရေးဆန္ဒပြပွဲတွေစီစဉ်လာတဲ့အပေါ်မှာတော့မန္တလေးအစိုးရအဖွဲ့ဖက်ကခွင့်ပြုမထားဘူးလို့ဆိုပါတယ်မဆုမုံကတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်မနေ့ပြန်စက်တင်ဘာလ19ရက်နေ့အင်္ဂါနေ့မနေ့10နာရီမှာတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကအမျိုးသားပြန်လည်တင်ပြရေးနဲ့ညီညာရေးဆရာမင်းကွန်ကိုအင်္ဂလိပ်ဘာသာစကားနဲ့ပြောကြားမှာဖြစ်ပြီးတော့သူမင်းကွန်ပြောနေတဲ့တပြိုင်တည်းအစိုးရရုံးမြင့်တန်းကြားနဲ့ရေဒီယိုတွေကနေတိုက်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ဒီလိုပဲတောင်ဆန်းစုကြည်မင်းကွန်ပြောနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲရန်ကုန်မြို့ကမြို့တော်ခမ်းမရှိမှာပြည်သူလူထုတစုတဝေးနဲ့နားဆင်နိုင်အောင်တိုက်ရိုက်ထုတ်လင်းပြသပေးဖို့စီစဉ်ထားပြီးတော့လူထုလူဒန်းစားအလွှာအသီးသီးနဲ့အတူဒီမိုကရေစီအင်အားစုတွေလွှတ်တော်ကိုယ်စားလှယ်တွေပါစုဝေးနားဆင်ကြဖို့ပြင်ဆင်နေကြတဲ့အကြောင်းရန်ကုန်တိုင်းဒေသကြီးကလွှတ်တော်ကိုယ်စားလှယ်ဦးရန်အောင်ကပြောပြပါတယ
်မြို့တော်ခမ်းမရှိမှာအလီဒီဘုတ်ဆောင်မှာပေါ့နော်ဒီဒီဘုတ်ကနေပြီးတော့ဒီအလီရဲ့ speech ကိုသူတို့ထုတ်ပြမယ်လို့ပြောပါတယ်ဗျာမြို့နယ်ဒီကဒီကိုယ်စားလှယ်ကိုယ်စားလှယ်တွေအကုန်လုံးလာကြပါလိမ့်မယ်ဒါတစ်ချက်နောက်တစ်ချက်ကမြေသားလင်းသားတွေနဲ့အခုလက်ရှိတိုင်းမှာဖြစ်နေတဲ့အနေအထားတွေကိုဒီလူငယ်ငယ်ကူပေါင်းဖြည့်ချင်းရမယ်ဆိုတဲ့အယူဆပါပါလိမ့်မယ်တချို့ကျွန်တော်တိုင်းပြည်နဲ့ပတ်သက်ပြီးဖြစ်ပေါ်နေတဲ့သတင်းမာတွေကိုလည်းအမိမိကပြန်နေချစ်ဖြစ်ပါလိမ့်မယ်။ကျန်လဲမှပြီးတော့အမှတ်ထားတဲ့မိသားကနေပြီးတော့အဖြစ်မှောင်ပြအောင်လဲဒီနေကောကနေပြီးတော့ဖြည့်ဆည်းပေးနိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်။အဲဒီအတွက်ကိုတိတော်ကိုယ်စားလှယ်ဒီနောက်တစ်ခါစိတ်ဝင်စားတဲ့ပြည်သူလူထုတွေအထူးသဖြင့်အားလုံးသွားကြနိုင်တယ်လို့ကျွန်တော်သတင်းစကားကြားထားပါတယ်
။မန္တလေးမြို့မှာတော့မန္တလေးမဟာအောင်မြင်မြို့နယ်တွေကလူထုစုဝေးရာကွင်းတစ်ခုဖြစ်တဲ့မနော်ရမန်ကွင်းထဲမှာမန္တလေးမြို့မိမြို့ဖားတွေမန္တလေးတိုင်းဆိုရအဖွဲ့နဲ့မန္တလေးတိုင်းတွင်းကဒီမိုကရေစီအင်အားစုတွေနဲ့အတူမန္တလေးလူတို့ကနေစုဝေးပြီးတော့ဒေါအောင်ဆန်းစုကြည်မိကွန်ပြောနေတဲ့တပြိုင်တည်းနားဆင်နိုင်အောင်စီစဉ်နေကြတယ်လို့မန္တလေးမြို့ကသတင်းသမားတအုပ်ဖြစ်တဲ့ဦးမင်းထက်ငိမ့်ညံ့ကအစီအစဉ်တွေကိုပြောပြပါဗျ
။မနော်ရမန်မှာ LED ဘုံနဲ့ပြမှာပါပဲ။ LED ဘုံနဲ့ပြမယ်။ခုနဝိုင်းရတဲ့လူတွေကအဲဒီမှာအဲလူစီကားအောင်နဲ့သူတို့ကျွေးမွေးတွေကျွေးမွေးဆိုထပ်တရားတွေပါနေအဲဒီကျွေးတာမွေးတာဖြောင်းရည်တွေတိုက်ကြမယ်အဲ့ဒါတွေလည်းပါတယ်။နောက်တချို့လည်းဒီရှက်တွေနဲ့ပေါ့လေ။အဲ့တော့တခြားမြို့တွေစီစဉ်တယ်လို့ပဲဟိုရန်ကုန်တို့လားဒီကားဝုံမောင်ရာတို့နောက်တခြားမျိုးကြီးတွေစီစဉ်တယ်လို့ပါပဲဒီမန်လေးမှာလည်းမနော်မန်ကွင်းတာ sorry ရတယ်ဟိုကတို့တာဒီနေ့ဆိုရင်အဲ့ဒီအလီဒီဘုတ်တွေစီစဉ်နေပြီပထမတော့ဘာသာပြန်မြန်မာဘာသာပြန်မှာပါမယ်လို့ကြားတာတော့အခုတော့မြန်မာဘာသာပြန်တော့မပါနိုင်တော့ဘူးဆိုလည်းပြောတယ်တော်တော်များများအဲ့ဒီမှာတော့အပြည့်ပြည့်ရှာနေမှာပါမင်းလက်ပြန်မင်းကွန်းကတော့အားလုံးကလည်းမျှော်လင့်နေကြတာပါလေအဲဒီကတော့စကိုရဲနေမင်းကွန်းအတွက်နားဆင်နေတယ်လို့နောက်ဒီကတော့ဒေါက်ဆာမင်းနဲ့သူတို့ကဒီလိုတသားတည်းရှိတယ်ဆိုတာကိုပုံသဏ္ဍာန်မျိုးနဲ့ပြကြမှာပါ
အင်္ဂါမနက်10:00ဒေါန်ဆန်းစုကြည်မိကွန်းပြောမယ့်တပြိုင်တည်းမှာပဲမနော်ရမန်ကွင်းထဲမှာပဲရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေကိုရှုံချတဲ့ဆန္ဒပြပွဲကျင်းပဖို့စီစဉ်လာတဲ့အပေါ်မှာတော့မန္တလေးတိုင်းဒေသကြီးဘက်ကခွင့်ပြုချက်မပေးခဲ့ဘူးလို့လည်းမန္တလေးဒေသခံဦးမင်းထက်ငိမ့်ညံကပြောပြပါတယ
်။ကွင်းမှာလာပြီးလုပ်မဲ့ဟာလည်းခုနတိုင်းကလည်းခွင့်ပြုချက်ကိုခုညှင်းထားတယ်လို့ပြောပါတယ်။ဘာသာဒီမိကွန်းပြောချင်တဲ့တိုက်ဆိုင်နေလို့လေ။အဲ့တော့ဒီကတော့ဒီတောင်ရင်းကြီးကဒေါက်တာကျော်ဆွေတို့နောက်ဘူလက်ဦးလာဆွေတို့နော်အားလုံးမျိုးပါဝင်နောက်ဦးအင်သာဆက်ကပေါ့မဘာသာဒီမန္တလေးကမစိုးရင်တိုင်ဟောင်းကဆရာတော်ဦးဝင်းနာဆက်ကားကိုပါဝင်ပေါ့လေးဦးဟောမဲ့အစီအစဉ်လေးရှိတယ်။နောက်တို့အဲ့မှာဆန္ဒပြပိုစတာတွေပေါ့လေ။အဲဒီကတော့ရခိုင်ရေးပေါ့ပါပဲ။တို့အကြမ်းဖက်မှုရှုတ်ချတဲ့ဟာတွေပေါ့။ဒါတို့တော့လည်းပဲအဲ့ဒီအစီအစဉ်တွေကတို့ကတော့၈နာရီခွဲလေးရစဖို့မူလကတော့ကြီးညာထားတာတွေ့ရတယ်။ဒါပေမဲ့ဒီမှာ၈နာရီစမှာဆိုတော့အချိန်ကသိပ်ကတ်နေတယ်။နောက်တော့လုံးမဲ့နေရာလည်းမတော်မှန်ဘူး။အဲ့ဒီတိုင်ဆိုရဖွဲ့ရတယ်ဒီအတွက်ခွာခွေးချက်ဒီဟာကိုမပေးထားဘူးလို့ပြောပါတယ
်ရန်ကုန်မှာတော့မြို့တော်ခမ်းမရှိမန္တလေးမြို့မှာတော့မနော်ရမန်ကွင်းကြောက်ပတောင်းမြို့နယ်မှာတော့အာကစားခမ်းမစကိုင်းတိုင်းမုံရွာမှာတော့မုံရွာမြို့နာယီစင်ရှိပဲခူးတိုင်းမှာတော့ရွှေမော်တော်ဖျားရှိကမော်တော်ယာဉ်ရန်နာကွင်းနဲ့တဝဲမြို့မှာတော့ဗိတ်တန်းလန်းစုံကော့တောင်းမြို့မော်လမြိုင်မြို့စားတဲ့မြို့ကြီးတွေမှာဒေါအောင်ဆန်းစုကြည်ရဲ့မိကွန်းဓာတ်ရိုက်ထုတ်လွှင့်မှုစုပေါင်းနားထောင်ပွဲတွေကျင်းပဖို့စီစဉ်နေကြပါတယ်နေပြည်တော်ကအပြည်ပြည်ဆိုင်ရာကွန်မန်းရှင်းဌာနမှာတော့ဒေါအောင်ဆန်းစုကြည်မိကွန်းပြောမယ့်အခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာတန်ရုံတာဝန်ခံတွေတန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်ရင်းပြည်ပသတင်းမီဒီယာတွေကိုပါဖိတ်ကြားထားပါတယ်ရှင်
မ မဆူမွန်တင်ပြတော်ရပါရှင်ခုတော့ဒေါအောင်ဆန်းစုကြည်ပြောမယ့်မိန့်ခွန်းအပေါ်သုံးသပ်ချက်တွေကိုတင်ပြပါမယ်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမနေ့ဖြန်စက်တင်ဘာလ19ရက်မှာလက်ရှိမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအမျိုးသားပြည်လဲတင်ပြရင်းနဲ့ငြိမ်းချမ်းရေးဆိုင်ရာနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်တဲ့အတွက်နိုင်ငံတကာကစိတ်ဝင်စားစောင့်မျှော်နေကြပါတယ်မနေ့ဖြန်19ရက်နေ့မှာပြောကြားမယ့်မိန့်ခွန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံအရေးလှိလာစောင့်ကြည့်သူတွေရဲ့အမြင်တွေကို VOA သတင်းထောက်ကိုကောင်းဆဟင်းကစူးစီးတင်ပြထားပါတယ်
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါရီနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ PR ပေးမှုကိုခံနေရချိန်မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအမျိုးသားပြည်လည်တင်မြင့်ရေးနဲ့ငြိမ်းချမ်းရေးဆိုင်ရာနိုင်ငံတော်အခြေပြုမိန့်ခွန်းကိုမနေ့ပြန်စက်တင်ဘာ19ရက်မနေ့စနေနေ့မှာပြောကြားမှာဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ရခိုင်ပြည်ပခါတွေနဲ့ပတ်သက်ပြီးကိုဖီအာနဲ့အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကဒေါက်အောင်ဆန်းစုကြည်ရဲ့မနေ့ပြန်ပြောမယ့်မိကုံးမှာအဖြစ်တစ်ခုကိုပြည့်ပြည့်စုံစုံဖော်ထုတ်နိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းပြောပါတယ
်အကျွန်တော်ပုဂ္ဂိုလ်ကြီးကိုယ့်အစီကံကိုကျွန်တော်မှမရှိဘူးဗျာဒါဆိုအတွေ့အကြုံကအရာတော့နှစ်ပေါင်းလေးယောက်များစွာရှိလာပါပြီတော့ယောက်များစွာတော့အဖြစ်ချင်းများကိုကြော်လွားနိုင်တော့ခေါင်းဆောင်တရားရဲ့ဒီအတွေ့အကြုံကျွန်တော်တို့ကမျက်မြင်သိသိကြည့်ရပြပါပြီ။နော်။အဲ့တော့တကောင်းနဲ့ညံ့ရစီအကြောင်းမရှိပါဘူး။အဲ့တော့ဘယ်လိုပဲအခက်အခဲနဲ့ရင်ဆိုင်ရဆိုင်။သမတ်ကြကြနဲ့ညံ့ရတာလာနဲ့ပြုလုပ်မဲ့အရေးသေးတဲ့ဒီကောင်းဆောင်ကြီးအဖြစ်တစ်ခုကိုမဟုတ်ချမနေတော့ဥပ္ပိုင်းတယ်လို့ကျွန်တော်ကြက်ကြက်တပတ်ယုံကြည်ပါတယ်
။ရခိုင်ပြည်ပခါရီနဲ့ပတ်သက်ပြီးနိုင်ငံတကာကဒေါအောင်ဆန်းစုကြည်အပေါ်ဖိအားပေးမှုတွေခံရကြချိန်မှာပထမဆုံးတွေ့ပြန်မှုဖြစ်တဲ့နိုင်ငံတော်အခြေပြုမေကွင်းကနိုင်ငံတကာရဲ့အဖိအားရောနေတော့နိုင်မလားဆိုတာကိုတော့မြန်မာနိုင်ငံရဲ့အရေးလေးလက်ဆောင်ကြည့်သူဦးစီသူအောင်မြင့်ကအခုလိုသုံးသပ်လိုက်ပါတယ်
။အဓိကကတော့ရခိုင်အရေးနဲ့ပတ်သက်ရဲ့ဒေါက်တာစုကြည်ကသူကဟိုပြောပြဆိုပြရုံနောက်နဲ့ဟိုဖိအားတွေကြီးရောကြသွားမယ်လို့တော့မထင်ဘူး။လက်တွေ့ဟိုလုံပြမှာပေါ့နော်။လက်တွေ့ပါတယ်လုံပြရမလဲဆိုရင်အခုနိုင်ငံတကာကပြောတာတွေရှိတာပေါ့။လူတွေအဲ့လိုမျိုးအများကြီးထွက်သွားကြတယ်ဒုက္ခတွေရောက်နေတယ်ဆိုတော့အဲ့တော့ဒီဒုက္ခတွေတွေကိုဘယ်လိုလုပ်မလဲကောင်းကောင်းမွန်မွန်ပြန်ကြိုက်တွေပြန်ကြိုက်တွေပြန်လက်ခံမလားအဲ့ဒါဒီနောက်ပြီးတော့မှကိုဖီအာနန်အစီရင်ခံစားကိုအကောင့်ထဲပေါ်တာဒီအဲ့ဒါမျိုးပေါ့နော်ဒီဟာတွေကိုလက်တွေ့လုပ်ပြမှသာဖြစ်ရတယ်ရရမယ်လို့ထင်ပါတယ
်မြန်မာနိုင်ငံရဲ့လေးလက်ဆောင်ကြည့်သူတူဖြစ်တဲ့ဦးမမောင်စိုးကတော့စက်တင်ဘာ19ရက်နေ့မှာပြောကြားမဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ရဲ့မိကွန်းကနေရခိုင်ပြည်ပကဖြစ်ရှင်းဖို့လမ်းဖွင့်ပေးတဲ့လမ်းစာတစ်ခုကိုမြင်ရလိမ့်မယ်လို့သုံးသပ်ပါတယ်
ခက်တာဗျာတခိုင်လေးကကျွန်တော်ထင်ရတော့ဒေါ်စုပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ရှင်းနိုင်နေမှမထင်ဘူးဗျာရခိုင်ရေးရရှိဖြစ်ရှင်းရမယ်ပြဿနာလို့ဖြစ်သွားပြီကျွန်တော်တို့ဥပမာကျွန်တော်တို့ဘေးနိုင်ငံထိုင်းနိုင်ငံတောင်ဝဲပြဿနာလို့ပဲရရှိမမှန်ကန်ကန်ဘောက်ရှင်းရှင်းပြဿနာတော့ရှိနေမှာပဲအဲ့တော့ကျွန်တော်တို့ကရရှိရှင်းရမယ်ပြဿနာရရှိရှင်းရမယ်ပြဿနာအတွက်လမ်းဖွင့်ပေးတဲ့လမ်းစာတစ်ခုတော့မြင်ရလိမ့်မယ်လို့မြင်ထင်ပါတယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုစားကုလသမဂ္ဂအထွေထွေညီလာခံကိုဒုသမတနှင့်ဦးဟန်နရီဗန်ဒီယူကစက်တင်ဘာ20ရက်နေ့မှာကုလသမဂ္ဂဌာနချုပ်မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်စက်တင်ဘာ19မှာပြောကြားမဲ့ဒေါက်အောင်ဆန်းစုကြည်ရဲ့နိုင်ငံတော်အခြေပြုမိန့်ခွန်းဟာဆိုရင်လေကုလသမဂ္ဂဌာနချုပ်မှာပြောကြားမဲ့ဒုသမတရဲ့မိန့်ခွန်းကိုအဖြေပေးလိုက်တဲ့မိန့်ခွန်းဖြစ်လိမ့်မယ်လို့ဦးမမောင်စိုးကပဲပြောပါတယ
်ဒုသမတပြောမဲ့မိန့်ခွန်းကိုသူကတော့အားဖြည့်ပေးလိုက်တဲ့သဘောလိုထင်ပါတယ်။ဘာလို့ဆိုအစိုးရဖွဲ့ရတော့သူပဲသွားပြောပြောဒီဘာပြောမယ်ဆိုတော့အားလုံးဆုံးပြပြီးသားဖြစ်မယ်လို့ထင်ပါတယ
်။လူမျိုးရေးဘာသာရေးအရာလုံဆောင်မှုတွေရှိနေတဲ့အချိန်မှာပြည်တွင်းတည်ငြိမ်ရေးအလေးထားဆောင်ရွက်နေတာကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အနေနဲ့နယူးယောက်မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့မြန်မာအစိုးရကပြောထားတာဖြစ်ပါတယ်။မနေ့ပြန်စက်တင်ဘာ19မှာပြောကြားမဲ့တော်အောင်ဆန်းစုကြည်ရဲ့မိကွန်းကနေရခိုင်အရေးနဲ့ပတ်သက်ပြီးဘလို့ပြောင်းလဲမှုတွေဖြစ်လာမလဲဆိုတာကိုတော့မြန်မာပြည်သူတွေအပါအဝင်နိုင်ငံတကာကစိတ်ဝင်စားစောင့်ကြည့်နေကြတာပဲဖြစ်ပါတယ်ခင်ဗျာ
။ကိုကောင်းစဟိုင်းပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအသံ TVB ကနေလည်းဖန်ယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီစီစဉ်နေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေရှာ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စက္ကန့်မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံကနေကြည့်ရှုနိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညပိုင်းဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့သက်တမ်းရောင်းသတင်းလွှာအစီအစဉ်တွေအပြင်ဘလော့ဂါတွေပြောသမျှကဏ္ဍကိုလည်းနားဆင်ကြမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားရဖို့ရှိတာကတော့
အနုပညာပါဝင်နေဖြစ်စေမပါဝင်နေဖြစ်စေဖန်တီးမှုတွေပြုလုပ်ထားတဲ့ရုပ်တံစီစဉ်တွေကကျွန်တော်တို့ရဲ့ပတ်ဝန်းကျင်ပေါ်မှာလက်မှုအများကြီးရှိပါတယ်။ဖန်တီးမှုတွေကပြည်သက်ရဲ့အပြုမှုသဘောထားယုံကြည်ချက်ခံစားချက်နဲ့သိပညာတွေအပေါ်မှာတည်ရမှုတွေရှိတယ်။အဲဒီတည်ရမှုတွေကရှိတဲ့
မှတ်တမ်းရုပ်ရှင်ဒါရိုက်တာမှတ်လေးတီတာရဲ့ယုံကြည်ရအပြည့်အစုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လင်းပေးပါမယ်။ရခိုင်ပြည်နယ်စစ်တွင်မြို့မှာအိန္ဒိယနိုင်ငံကအကုန်အကျအခန်းတည်ဆောက်ခဲ့တဲ့ကလဒန်ဘက်ဆောင်ဖွံ့ဖြိုးရေးစီမံကိန်းအပေါ်ဒေသခံတွေဘက်ကအပြင်းအထန်ကန့်ကွက်တာမျိုးရှိပေမဲ့ဒေသဖွံ့ဖြိုးရေးကိုဘလောက်ထိအထောက်အကူဖြစ်မလဲဆိုတဲ့အပေါ်မှာတော့မေးခွန်းထုတ်နေကြဆဲဖြစ်ပါတယ်။ဒါအပြင်စီမံကိန်းအတွက်လုပ်ငန်းတွေမှာလည်းဒေသခံတွေကိုအသုံးပြုရနေတဲ့အတွက်စီမံကိန်းကာလမှာကိုကဒေသခံတွေအတွက်အလုတ်ကိုင်းဖန်တီးပေးနိုင်စွာအားနည်းခဲ့တယ်လို့ထောက်ပြဝေဖန်ကြပါတယ်။ကလဒန်စီမံကိန်းအပေါ်ဒေသခံတွေရဲ့အမြင်သဘောထားတွေကိုစစ်တွေမျိုးကတက်ကြွအလှရှားသူကိုစစောထုံးကိုဆက်သွယ်မင်းမြန်ပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရရှင
်လက်ရှိရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ဒီနိုင်ငံရေးမတည်ငြိမ်မှုတွေပေါ့နော်အဲ့ဒါတွေကရောဒီပြည်နယ်အစိုးရအနေနဲ့ဒီဒေသမှာဒေသတွင်းမှာစီးပွားရေးဖွံ့ဖြိုးဖို့ဒေသဖွံ့ဖြိုးရေးကိစ္စတွေကိုအာရုံမစိုက်နိုင်လောက်အောင်သူတို့အတွက်အခက်အခဲတွေဖြစ်စေသလားဟိုနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့အတွက်ဖွံ့ဖြိုးရေးဘက်ကိုအာရုံမစိုက်နိုင်တဲ့အနေအထားမျိုးဖြစ်သွားစေသလား
ကျွန်တော်တို့တရားရဲ့အကြောင်းအရာနှစ်ခုရှိတယ်အဲတစ်ခုကကြတော့ဒီအဲဒီ NLD အစိုးရလက်ထက်မှာဒီဗဟိုရှုတ်ကတ်မှုကပုံပြီးတော့များလာတယ်အဲအဲ့ဒီမှာမှရခိုင်ပြည်မှာရှိတဲ့ဒီအစိုးရအဖွဲ့အစည်းမှာပါတဲ့ဒီဘောနော်ဝင်းချော့ပါဝင်ဝင်ကြီးတွေရဲ့ဒီ capacity ကအဲဒီအရင်နေ့တွေလို့ကျွန်တော်တို့သိရတယ်အဲနောက်တစ်ချက်ကကြတော့ဟိုနောက်တစ်ချက်ကကြတော့ဒီသူတို့ပြောတဲ့ပဋိပက္ခရဲ့နောက်ဆက်တွဲကိစ္စတွေပေါ့လေအဆက်တွဲကိစ္စတွေပေါ့အဲ့ဒါကကြတော့ဘယ်လိုဖြစ်တော့လဲဆိုတော့ဟိုတစ်ဖက်ကကြတော့ကျွန်တော်တို့ကဒီလိုစဉ်းစားတယ်ပဋိပက္ခကြောင့်ဒီဖျူတူတဲ့မုံနဲ့ဆိုင်တဲ့နောက်တစ်ခုကဒီနိုင်ငံရေးနေမုံနဲ့ဆိုင်တဲ့ကိစ္စတွေမဝင်လာတလို့အဲ့လိုမျိုးမဝင်လာတဲ့အကြောင်းရင်းကားလေးပဲပဋိပက္ခကိုပုံပြီးတော့ဆက်တရားရှိစီတယ်ပေါ့အဲ့လိုမျိုးလို့ကျွန်တော်စဉ်းစားတယ်ဘာကြောင့်လဲဆိုတော့ဒီဘုဒ္ဓမောင်တော်ဒီတိတောင်ဒီမီးတောင်နဲ့နေတာရဲ့အနေထားကကျတော့တကယ်တော့ဗောဗျာဒါပေမဲ့တချို့ဧရိယာမှာကျတော့ဒီနေရှိထွင်ကျော်မုံနဲ့ဆိုင်ဆက်ပတ်တဲ့လေတခတ်မှုတွေကရှိနေတာမဟုတ်ဘူးဥပမာချင်းမစ်လို့ရှိရင်ဆောင်းစင်းနေတခုပဲဒီနေကွန်မြူနယ်ဖိုင်နယ်ပုံစံမျိုးရှိနေတဲ့မှာတခတ်မှုတွေဟိုဧရိယာကျတော့တော်တော်များရှိခဲ့တယ်ဒါပေမဲ့ဆောင်းစင်းချောင်းဆောင်းစင်းပေါ်မှာကျတော့ဒီဖြစ်မှာဘလောက်ဖြစ်စီဖြစ်စီဒီဖြစ်မှာဘာမှဖြစ်ဘူးအဲ့ဘာလို့ဆိုလို့ရှိနေလဲဆိုတော့တခြားသော area တွေမှာကကွန်ပျူတာမှုကရရှိမယ်ဆိုလို့ရှိရင်လူတွေကတူတဲမှုနောက်ကိုလိုက်ပြီးတော့မှဒီပဋိပက္ခတွေနဲ့အဝေးရကိုသွင်းရတယ်ဆိုတော့အဲ့ဒီအနေထားတွေအပေါ်မှာနိုင်ငံတကာနားလည်ဖို့လိုတယ်တော့ကျွန်တော်ဘာကိုပြောခဲ့လဲဆိုတော့ဒီရခိုင်ပြည်နယ်ပတ်သက်တဲ့စီးပွားရေးမှုဆိုင်ရာစုဝေးရေးအဖွဲ့တွေလာတာရှိတယ်ကိုပင်းကော်မရှင်ကလည်းပဲလာကျွန်တော်ဆွေးနွေးခါမှာကျွန်တော်ဒီလိုသက်ထိုးခဲ့တယ်နောက်တိတဲ့တခြားသော NGO တွေကဒီကွန်ပျူတာနဲ့ဆိုင်တဲ့ survey တွေကောက်တာရှိတယ်အိမ်မှာကျွန်တော်ရဲ့မရှိတဲ့ပိုင်းတဲ့ခါကျတော့သူတို့ကကျွန်တော်ကိုခေါ်ပြီးတော့ဆွေးနွေးလာရှိတယ်။အဲဒီနေနာမှာလည်းကျွန်တော်ဒီလိုမျိုးရှိတော့ကျွန်ဖို့လာရှိပါတယ
်။ဒီအခုဒီကလဒန်စီမံကိန်းကတော့အိန္ဒိယဥဆောင်ပြီးလုပ်တဲ့စီမံကိန်းပေါ့နော်။နောက်တစ်ဖက်မှာလည်းဒီတရုတ်အစိုးရဥဆောင်ပြီးလုပ်တဲ့ဒီတန်ခွေပိုက်လိုင်းတည်တဲ့စီမံကိန်းတွေပါတယ်လည်းရှိတယ်ဆိုတော့ဒီနှစ်ခုကိုရှင်းကြည့်ရင်ရောရခိုင်ဒေသခံတွေကြားထဲမှာဘယ်လိုအမြင်ရှိသလဲဆိုလိုတာကဒီတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့အိန္ဒိယရင်းနှီးမြှုပ်နှံမှုအပေါ်မှာနှစ်ခုချိန်ထိုးကြည့်ရင်ဘလို့အမြင်ရှိတာလဲသူတို့ကျွန်တော်တရုတ်ကပိုကောင်းတယ်လို့မြင်သလားဒါမှမဟုတ်အိန္ဒိယကပိုကောင်းတယ်လို့မြင်သလားဒါမှမဟုတ်လဲ vice versa ပေါ့နော်အိန္ဒိယဆိုတယ်တရုတ်ကပိုဆိုတယ်အဲ့လိုမျိုးဘလို့အမြင်ရှိကြတယ်လဲ
ဩတရုတ်ရဲ့စီမံကိန်းကြီးကအရင်ကြီးကိုကြီးမားလွန်းတယ် နောက်ပြီးတော့မှသူကဒီအရင်ကျွန်တော်တို့ဒေတာအတွက်အရင်အထားရမယ်အရင်ကြီးကိုအဓိကကျတဲ့ဒီဟိုဘောနော်ဒီနိုင်ရှားဝင်ရအများကြီးကိုရရှိတဲ့ဟာဒီကိုဈေးပေါ်ပေါ်နဲ့ယူထားတယ်နောက်ပြီးတော့မှသူရဲ့စီမံကအရင်ကြီးတဲ့ခါကျတော့သူရဲ့ impact ကအရင်များတယ်ညတော့ဟိုဒီတော်တော်များကလောလောဆယ်မှာတရုတ်ကိုမကြိုက်ကြဘူးအိန္ဒိယကျတော့စီမံကတုံ့နေသလိုရှိရင်ပြောပါလို့ပြည်နေထားမျိုးပေါ့အဲ့ဒီခါမှာဟို impact သူ့ရဲ့ impact ကလည်းနေတယ်ပေါ့ကွာဘာတူရဒီ initial resource ဒီ initial resource တွေကိုသူကသုံးရတာမျိုးမဟုတ်ဘူးရှိတဲ့ resource တွေကိုမိန်ပြီးတော့မှသူကအဆုံးထားတာဖြစ်တဲ့ခါကျတော့ဟိုရေဘူးရအချင်းကတော့ဟိုတရုတ်ကိုပုံမကြိုက်ကြဘူးပေါ့ဗျာ
တရုတ်ကိုပုံမကြိုက်ကြဘူးပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဒါပေမဲ့ဒီလိုပြောလိုက်လို့အိန္ဒိယကိုကြိုက်နေပါလေဆိုရင်အတိတ်ပြတော့မဟုတ်ဘူးဘာလို့လဲဆိုတော့ဒီတရုတ်စီမံကြီးမှာပါနေတဲ့အိန္ဒိယ company တွေရဲ့ဒီ data ခင်းတဲ့ပုံမှာရှုမှတ်မှုတွေကိုလည်းကျွန်တော်ကြည့်နေရတာပဲအဲ့ဒီဟာလေးပဲ data ခင်းတဲ့ဒီအိန္ဒိယ company တွေပတိပကဖြစ်တာပဲ
အဲ့တော့ဆိုတော့သူတို့လိုဒီလူလူနဲ့အများအထိတွေ့ပြီးလူလူကြမှာတွာလာလှူရှားနေတဲ့အဖွဲ့အစည်းတွေနေနေရောဘယ်လိုမြင်မိသလဲဒီနိုင်ငံသားရောက်လာတဲ့ရင်းနှီးမြှုပ်နှံမှုတွေဟာကောင်းသလားရခိုင်ပြည်နယ်ရခိုင်ဒေသခံတွေကိုတကယ်တည်းရအကျိုးဖြစ်စေမဲ့ဖွံ့ဖြိုးမှုတွေဖြစ်စေသလားဒါမှမဟုတ်သူတို့မလာရင်ပိုကောင်းမလားဘာလို့ဘယ်လိုမြင်မိလဲ
ဟုတ်ကျွန်တော်တို့ကဒီနေရာမှာနှစ်ပိုင်းရှိတယ်အကိုရဲ့ဒီနိုင်ငံတကာနိုင်ငံတကာအသီးကိုပေါ့နော်ဒီမြင်ကြီးနိုင်တဲ့အနေအထားမျိုးရှိတဲ့လူရဲ့ပြီးတော့မှဒေသဖွံ့ဖြိုးမှုကိုအရင်အရေးပါတဲ့ရှုထောင့်ကစဉ်းစားတဲ့လူတွေပေါ့နော်အဲ့ဒါတမျိုးပေါ့ဒါမှအဲ့လိုမဟုတ်ပဲနဲ့ဒီဖိလာမဲ impact တွေကိုအရင်ကြောက်တယ်ပေါ့နော်အရင်ကြောက်တယ်တခဲမှုလို့အရင်ကြောက်တယ်အဲပြီးတော့မှတခြားသောဒီသဘောရှုထောင့်ကစဉ်းစားမယ်အဲ့လိုမျိုးလူတွေကကြတော့တမျိုးဖြစ်နေမှာပေါ့ဆိုလို့ရှင်ကအဲ့တော့ကျွန်တော်ဒါတော့ကျွန်တော်အမြင်လေးပြောရမယ်ပေါ့ကျွန်တော်နဲ့သဘောတဘောတူတဲ့ဒီတတခဲအဆူတွေအမြင်နဲ့ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ရင်းနှီးနှံမှုကိုကျွန်တော်လိုအပ်တယ်နောက်တစ်ခုပဲရှိတယ်အဲ့ဒီရင်းနှီးနှံမှုလာမဲ့ company တွေအဆူအရာတွေကကြတော့သူတို့မှဒီတိမထားတဲ့နိုင်ငံတော်စင်တွေပေါ့လေဥမာ EI တို့လိုနောက်ပြီးတော့မှဒီတခြားသောဒီဗာလေ FIC တွေကိုအရင်ကြီးကိုအလင်းထားတယ်ပေါ့အဲ့ဒီတော့မှဒီ data ရဲ့အခြေအနေတွေပေါ်မှာကောင်းကောင်းနားလည်သဘောပေါက်လေ့လာပြီးတော့မှစဉ်းစားပြီးတော့မှလုပ်လို့တွေပေါ့အဲ့လိုမျိုးအခြေအနေဆိုလို့ရှိရင်တော့ကျွန်တော်တို့ကြိုးဆိုတယ်
ဟိုနောက်ဆုံးတစ်ခုအနေနဲ့ကတော့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ data ကနေမြင်သလိုအပြင်ကလူတွေမမြင်တဲ့သတိမထားမိတဲ့အချက်တွေရောရှိသလားဘာတွေများဖြစ်မလဲ
တစ်ချက်ကိုတော့ကိုတို့ဟိုတဲစဉ်းစားပြဖို့လိုသေးတယ်အဲ့ဒါပါလေဆိုတော့ဒီကလေးစီမံကိန်းကိုတည်ဆောက်တဲ့အခါမှာဒီ data ခန့်ဒီအလုပ်သမားတွေကိုတုံးတာအရင်နေပါလွန်းတယ်နောက်တစ်ခုကသူတို့ကဒီစီမံကိန်းကို PC ဘောအတွက်ဆောင်တဲ့အခါမှာဒီ company ဒီတုံးငိုင်းတဲ့ company တွေကို side contract ဖြစ်ကုန်တယ်အစင်းဖြစ်ကုန်တယ်ဖြစ်ကုန်တော့ဘယ်လိုဖြစ်သွားလဲဆိုတော့ဒီ data ကလူတွေကဒီ company ကိုမင်းပြီးတော့မှဟိုသူတို့ညွန်ထားတဲ့ဘောတော့အမြဲဆုံးကမရှိဘူးဟိုဆိုလို့ရှိရင်ကကိုကအဲဒီဥမာကြောက်ကြည့်နေပိုးတွေဆိုပါစို့သိကြည့်နေပိုးတွေဆိုပါစို့ company ကတိုင်ငါလာမဟုတ်ဘူးဒီအဓိက company India company ကလာမဟုတ်ဘူးသူတို့ကမှ company တစ်ခုအဲ့ company မှနောက် company တစ်ခုအဲ့လိုခွေးလိုငါးတဲ့ခါကျတော့ငွေတွေကိုစောက်ဆိုင်းရတာတွေနောက်ပြီးတော့မှဟိုပေးသေးသေးတွေအရင်နေတာတွေပေါ့နော်ဈေးကုန်တွေအရင်နေတာတွေအပြည့်တွေကျုံခဲတယ်နောက်ပြီးတော့မှအဲ့ဒီမှာအလုံးဟိုပေါ့အလုံးခင်းထားတဲ့ဝင်ထည့်တွေကဒေသခံတွေအရင်နေပါလုံးရတယ်အဲ့ဒီဟာတွေကိုတော့မကြည့်မနေဖြစ်ခဲ့ကြတယ်အဲ့တစ်ချက်ပေါ့နော်နောက်တစ်ချက်ကဒီကနေ့စီမံကိန်းကိုဟိုဆောင်ရွက်တဲ့ဒီဟိုဒီပလဲဝပေါ့နော်ဒီစင်ပြင်းနေဖိမှကြတော့ impact တဲ့ချီခေသူတို့ဒီတက်ခနဲ့ပုံထိခမ်းမှုရှိလို့သူပြောကြတယ်အဲ့တော့ if မှလူတွေကကြတော့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့မှဒီရခိုင်ဖက်ကအဆူတည်းဒီစစ်တွေဖက်တို့ဒီကြတော့ဖက်တို့ထဲပို့လူစားလို့ရှိရင်ပို့ပြီးတော့မှသူတို့ဖက်ကမတိုက်တဲ့ပုံပဲကြတယ်အဲ့တော့အဲ့ဒီအရှင်းတစ်ခုလို့ရှိတယ်ပေါ့
ကိုယ်တော်ဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီဝါရေးကဏ္ဍဖြစ်ပါတယ်ဒီစီစဉ်ကိုအပတ်စဉ်တင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ညတရားလေးလိုက်အစီအစဉ်မှာဘာအကြောင်းနဲ့ဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်ရောရှိမြတ်မြောနိုင်ငံတော်တိုင်ပင်ကပုတ်ကူဒေါန်ဆန်းစုကြည်ဟာအစိုးရအတွက်ဒီပြည်ရင်းပြည်ပါ PR တွေနဲ့လက်တတော်မှာကြုံတွေ့နေရတဲ့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မေကွန်းတရက်ကိုစက်တင်ဘာလ19ရက်မနက်ပိုင်းမှာပြောဆိုဖို့ရှိနေပါတယ်။ဒီပြောဆိုသွားတဲ့မေကွန်းနဲ့ပတ်သက်လို့အမြင်နောက်နိုင်ငံတကာနဲ့ပြည်ရင်းပေါ်မှာတည်ရောက်မှုဘယ်လောက်ရှိသလဲစသဖြင့်သုံးသပ်ချက်တွေကိုစက်တင်ဘာလ19ရက်နေ့ညပိုင်းအင်္ဂါနေ့တရက်လေးလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။ ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပို့ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြတဲ့သတင်းရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီ American အတန်ရဲ့တရေလေးလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တော်မှာတပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ဖြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါ။ Internet ကွန်ရက်ကတစ်ဆင့်တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်အောင်တုံ့ပြန်နိုင်အောင်တီထွင်ထားတဲ့ smart ပစ္စည်းတိုင်းတကယ်ပဲအသုံးဝင်ပါရဲ့လား။နောက်ဆုံးပေါ်အိမ်သုံး electronic ပစ္စည်းတွေကိုဖွဲ့ယူသုံးစွဲသူများလာအောင်ကုမ္ပဏီတွေဘက်ကဘလို့နည်းပညာတွေထပ်တိုးထည့်နေသလဲဆိုတာကိုမဆူမြတ်မောင်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါရရှင
်ဒီမှန်တော့ဝယ်ရတော့မလို့ဖြစ်နေပြီကိုသားညုံဦးရေမှန်ကြည့်လိုက်ရုံနဲ့လေကိုယ့်ရဲ့အသားရည်အခြေအနေကိုသုံးသပ်ပြီးတော့ဘယ်နာတော့ဖြင့်အရေးအကြောင်းတွေပေါ်နေပြီးအဆက်ပြောက်တွေဖြစ်နေပြီဆိုပြီးတော့တမျက်နှာလုံးမှာဖြစ်နေတဲ့အခြေအနေကိုပြောပြနိုင်တယ်။နောက်မှန်တဲ့ smartphone ချိတ်ဆက်ပြီးတော့လေအဲ့ဒီအချက်လက်တွေကိုကိုယ့်ရဲ့ smartphone ထဲမှာထည့်ထားလို့လည်းရတယ
်။ရိုးရိုးမှန်နဲ့ကြည့်လို့ရှင်လေမြင်နေရတာပဲမဟုတ်ဘူးလားမဆွေမမောင်။ပတ်စံကုန်ခံပြီးတော့ smart မှန်ဝယ်ကြည့်စရာလိုလိုလားဗျ။
smart mirror မှန်ဆိုတော့မြင်ရတာတွေမဟုတ်ဘူးဘယ်နာကိုပို့ပြီးဂရုစိုက်ရမယ်ဆိုတာတွက်ချက်ပေးနိုင်တယ်လေနောက်ကိုယ့်ရဲ့ဖုန်းထဲမှာသူ့ရဲ့အချက်လက်တွေရှိနေတော့အသားရည်ပိုကောင်းလာသလားပိုဆိုးသွားသလားဆိုတာပြန်သုံးသပ်ကြည့်နိုင်တာပေါ့ရှင
်မဆုမြတ်မုံပြောနေတဲ့ smart မှန်မျိုးအပါဝင်အင်တာနက်နဲ့ချိတ်ဆက်ပြီးတော့သုံးရတဲ့ smart ပစ္စည်းပေါင်းကကမ္ဘာတစ်ဝှမ်းမှာဒီနှစ်ထဲ10 billion ကျော်လောက်ရှိနေတယ်တဲ့ Gartner ဆိုတဲ့ American ကနည်းပညာဆိုင်ရာလေ့လာအကျံပေးနေတဲ့ကုမ္ပဏီကခန့်မှန်းထားတာ2020ခုနှစ်ကုန်ကနီးလောက်ဆိုရင်တော့ဘီလီယံ20ကျော်လောက်ထိတော်မှရှိသွားနိုင်တယ်တဲ့။မြောက်အမေရိကနောက်ဥရောပနဲ့တရုတ်နိုင်ငံတွေမှာသုံးတဲ့သူတွေပိုတော်မှများလာအောင်မယ်ဆိုပြီးတော့တွက်ထားတယ
်။ဖြစ်တော့မှာပေါ့အိမ်သုံး electronic ပစ္စည်းအယောင်ဆိုင်တွေကိုသွားကြည့်လို့ရှိရင်နောက်ဆုံးပေါ်အလုံးကကွန်ပျူတာကွန်ရက်ကတစ်ဆင့်သုံးတဲ့သူရဲ့ smartphone နဲ့ချိတ်ဆက်ထားနိုင်တဲ့ပစ္စည်းတွေကြီးပဲ။တလောကပဲဒီဂျာမနီနိုင်ငံဘာလင်မှာလုတ်သွားတဲ့ IFA ပြပွဲလေနောက်ဆုံးပေါ်အိမ်သုံး electronic ပစ္စည်းတွေပြပွဲမှာဆိုရင်အားလုံးကအင်တာနက်ချိတ်ဆက်ထားပြီးတော့တစ်ခုနဲ့တစ်ခုဆက်သွယ်နိုင်တဲ့ပစ္စည်းတွေကြီးပဲစကားပြောနိုင်တဲ့ရေခဲသတ္တားသွားတိုက်နေရင်နဲ့ကိုတိုက်တဲ့ပုံစံကနေဂိမ်းထဲကလှုပ်ရှားမှုဖြစ်အောင်လို့ပြောင်းနိုင်တဲ့ smart သွားတိုက်တန်းထိုင်ရာကမထပန်းမင်တွေကိုရေလောင်းနိုင်တဲ့ smart ဥယျာဉ်မှုစနစ်အမျိုးကိုစုံနေတာပဲ internet of thing အတိုးကောက် IoT ပစ္စည်းတွေ smart ပစ္စည်းတွေကြီးပဲ
အားလုံးကလူတွေအလုရှုပ်သက်သာအောင်အဆင်ပြေအောင်ရည်ရွယ်တည်ထွင်နေကြတာပါနောက်ဆိုလို့ရှိရင်အိမ်သုံးပစ္စည်းတွေအားလုံးကိုယ့်ရဲ့အင်တာနက်ကွန်ရက်ထဲမှာချိတ်ဆက်ထားလို့အိမ်ထဲကိုဝင်လိုက်တာနဲ့မိအဖွင့်အပိတ်တော်မှာကိုယ်တိုင်လုံနေစရာလိုတော့မှာမဟုတ်ဘူးလို့ CNET နည်းပညာဝက်ဘ်ဆိုက်က Editor Shra Tipkan ကပြောတယ်ဗျ
But at some point in the future kind of the vision is you walk into your home it knows that it's you getting home it automatically unlocks the door because it can sense your phone or you know whatever
ရှေ့တချိန်ချိန်မှာတော့ကိုယ်အိမ်ထဲကိုဝင်လိုက်ပြီဆိုတာနဲ့အိမ်ပြန်ရောက်ပြီဆိုတာကိုအိမ်ကအလိုလိုသိအောင်လို့ရွေတာပါကိုယ့်ရဲ့ဖုန်းနဲ့ဆက်သွယ်ထားတဲ့တကားတော့ကဖုန်းနာရောက်လာပြီဆိုတာကိုသိလို့တကားလိုလိုဖွင့်ပေးမယ်နောက်ပြီးတော့ကိုလိုချင်းတလိုမျိုးချိန်ထားတဲ့ဒီအိမ်ထဲကအလင်းအမောင်းအပူအေးစနစ်အားလုံးကလည်းကိုရောက်လာပြီဆိုတာကိုသိလို့အလိုလိုကိုကြိုက်တဲ့မိအောင်ဖွင့်ပေးတယ်အပူချင်းချိန်ပေးတယ်ကိုကြိုက်တဲ့တခြင်းကိုအလိုလိုဖွင့်ပေးတယ်ကိုကတကားဖွင့်ပေးပါမိဖွင့်ပေးပါလို့ဒီမခိုင်းခင်တဲ့ကောင်ဆက်တွေကအလိုလိုကြိုသိပြီးတော့အလိုလျောက်လှုပ်ပေးနိုင်တော့ကိုယ်တွက်ပို့ပြီးတော့လွဲကူအဆင်ပြေတာပေါ့ရှင
်သူပြောသလိုမျိုးဒီအိမ်တိုင်းမှာပစ္စည်းတွေအားလုံးကိုအင်တာနက်ကတဆင့်ချိတ်ဆက်ထားနိုင်ပြီးတော့အလိုအလျောက်တုံ့ပြန်နိုင်တဲ့အဆင်မျိုးရောက်ဖို့ကတော့အချိန်အကြာကြီးကြာအောင်မှာပါဒါမဲ့လည်းသေချာပြန်ကြည့်လို့ရှိရင်ကိုယ့်ရဲ့ smartphone နဲ့ချိတ်ဆက်ထားတဲ့ပစ္စည်းတွေကတိတ်တော့မနေဘူးရှင်တချို့ကြတော့လေဝယ်လာတဲ့ပစ္စည်းရဲ့ညွှန်ကြားချက်ထဲမှာပါလို့ဒါကို့ဖုန်းနဲ့ချိတ်ဆက်လိုက်တာတကယ်တမ်းလက်တွေ့ကြတော့လိုလည်းမလိုဘူးအသုံးလည်းမဝင်ဘူးကိုသားညုံဦးရဲ့
ဟုတ်တယ်မဆီမြမောင်ကအခုပစ္စည်းသေးသေးလေးတွေကစဘာပစ္စည်းဝယ်အားလုံးက smart ပစ္စည်းတွေဖြစ်နေတော့အင်တာနက်နဲ့ချိတ်ဆက်ရတာကြီးပဲအမျိုးတွေကလည်းစုံတော့ဒီပစ္စည်းနဲ့ဟိုပစ္စည်းချိတ်ဆက်လို့ရရလားဆိုတာလည်းကြည့်ရသေးတယ်။နည်းပညာပိုင်းနဲ့မသိတဲ့သူတွေအတွက်သိပ်ပြဿနာမရှိပေမဲ့လို့နောက်ဆုံးပေါ်နည်းပညာတွေနဲ့အကျွမ်းတူရင်သိပ်မရှိတဲ့သူတွေအတွက်ကြတော့အခက်ခဲရှိတယ်။အဲ့ဒါတွေကကိုယ့်အတွက်တကယ်ရောအကျိုးရှိရလားလို့မေးစရာဖြစ်လာတဲ့အကြောင်းဒီ CNET နည်းပညာ website က Andrew Hawley ကအခုလိုပြောတယ်ဗျ။
it is a slow burner, but largely because there are so many different devices from so many different companies. But a lot of people don't really understand how these products all link.
နားလေအောင်အချိန်ပေးလိလမှာပဲဘယ်လောက်သုံးဝင်နေဆိုတာသိနိုင်မယ့်ဟာမျိုးပါ။အဓိကကဘာကြောင့်လဲဆိုတော့ကုမ္ပဏီမျိုးစုံကထုတ်ထားတဲ့ပစ္စည်းတွေကအမျိုးစုံဆိုတော့ပစ္စည်းတွေတစ်ခုနဲ့တစ်ခုဘယ်လိုချိတ်ဆက်ရမှာလဲဆိုတာတော်တော်များများသိသိကြကြသဘောမပေါက်ကြပါဘူး။ဒီပစ္စည်းကကိုယ့်အတွက်ဘယ်လိုအသုံးဝင်မှာလဲဆိုတာကိုစားသုံးသူတွေသိနိုင်ဖို့လဲတော်တော်ခက်ခဲပါတယ်။
နောက်ဆုံးပေါ်အိမ်သုံး electronic ပစ္စည်းတိုင်းလိုလိုကဒီ internet နဲ့ချိတ်ဆက်နိုင်တယ်ဆိုတာအခြေခံမဖြစ်မနေပါတဲ့ကိစ္စတစ်ခုလို့ဖြစ်နေပြီ။အဲဒါကြောင့်ကုမ္ပဏီတွေကသတို့ပစ္စည်းတွေပို့ပြီးတော့ရှေ့ပြေးပါတယ်ဆိုတာလုပ်ပြဖို့လိုလာတယ်။ဘာလင်မှာလုတ်သွားတဲ့နောက်ဆုံးပေါ်အိမ်သုံးပစ္စည်းပြပွဲမှာဆိုလို့ရှိရင်ဒီပါဇက်နဲ့လှမ်းပြီးတော့ခိုင်းနိုင်တဲ့ပစ္စည်းတွေလည်းတွေ့ရတယ်။ဥပမာ Samsung ကထုတ်တဲ့ Family Hub ဆိုတဲ့ရေခဲတက်တာဆိုလို့ရှိရင်အထဲမှာပါရှိတယ်လေဘာတွေထပ်ဖြည့်ဖို့လိုနေတယ်လဲဆိုတာတွေမကဘူးချက်နီးပြုံနီးတွေကိုလည်းမေးလို့ရတယ်ရေခဲတက်တာတကားချက်ပေါ်က screen ပေါ်ကနေကိုမေးသမျှအဖြေတွေကို internet ပေါ်ကနေရှာပြပေးနိုင်တယ်အသက်နဲ့လည်းအဖြေပေးနိုင်တယ
်အဓိကကတော့အိမ်သုံးပစ္စည်းတွေကို internet နဲ့ချိတ်ဆက်နိုင်တာတဲ့ချိတ်ဆက်လိုက်လို့ဒီပစ္စည်းကဘလောက်ပိုးပြီးတော့အသုံးဝင်သွားတယ်ဆိုတာကပိုအရေးကြီးတယ်လို့ဈေးကွက်လေးလာရေးကုမ္ပဏီတစ်ခုဖြစ်တဲ့ HIST ရဲ့မူဝါဒရေးရာအကြီးတန်းသုံးသပ်သူ Dennis Kittany ကဆိုတယ်ဗ
ျ Just adding a connectivity feature doesn't necessarily mean that your appliance will be sold. So that has to go along with adding smartness into the appliance.
Internet ကိုရကားစင်ချိတ်ဆက်နိုင်တဲ့ feature ပါလို့ဒီပစ္စည်းရောင်းရမယ်လို့တွက်လို့မရပါဘူး။ဒါကြောင့်ပစ္စည်းတွေမှာအစင်းမြင့်မြင့်စွမ်းဆောင်တဲ့အသိဉာဏ်မျိုးထည့်ပေးဖို့လိုလာပါတယ်။ပစ္စည်းကဘလောက်အထိထိရောက်အသုံးဝင်တယ်လဲဆိုတာလှုပ်ဖို့လိုတယ်ဆိုတာကုမ္ပဏီတွေကလည်းသဘောပေါက်ကြပါတယ်။အင်တာနက်နဲ့ဆက်သွယ်ချိတ်ဆက်နိုင်စမ်းရှိလို့ပစ္စည်းရဲ့အစွမ်းကဘလောက်ပိုထက်သွားတယ်လဲဒီပစ္စည်းသုံးလို့သုံးဆွဲသူအတွက်ဘလောက်အကျိုးရှိသွားတယ်လဲဆိုတာမျိုးလှုပ်ပြနိုင်ဖို့ကုမ္ပဏီတွေကစ조사လာကြပါတယ်
။အင်တာနက်ကွန်ရက်ကတစ်ဆင့်တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်တဲ့ပစ္စည်းတွေပိုများလာတော့လုံခြုံစိတ်ချရရဲ့လားဆိုတာကလည်းမေးခွန်းမေးစရာဖြစ်လာတယ်မဆူမမော။လောလောဆယ်မှာတော့ကြီးကြီးကျယ်ပြဿနာရှိတယ်ဆိုတာမျိုးမကြားရသေးပေမဲ့အင်တာနက်ဆိုတာကဘယ်တော့မှတရားရဂိုင်လုံးစိတ်ချထားလို့မရပါဘူ
း Smart appliances လို့ပြောတဲ့အတိုင်းပဲဒီအသစ်အသစ်ထွင်းနေတဲ့အိမ်သုံးပစ္စည်းတွေကသုံးဆွဲသူတွေအတွက်ပို့ပြီးတော့အသုံးဝင်အောင်လို့တုံ့ပြန်ဆောင်ရွက်နိုင်စွမ်းတွေပါလာပါတယ်ဒါကြောင့် Smart ပစ္စည်းတွေဘလောက်ပဲရှေ့ပြေးရှေ့ပြေးသုံးတဲ့သူအတွက်တကယ်အသုံးဝင်တော့မှရောင်းအားကောင်းနိုင်မယ်ဆိုတာကိုတော့ electronic ပစ္စည်းကုမ္ပဏီကြီးတွေကကောင်းကောင်းသဘောပေါက်ထားကြတယ်လို့ဈေးကွက်လေ့လာသူတွေကပြောကြပါတယ်ရှင
်မဆူမြတ်စီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ကိုကိုသားညဦးကအကူအညီတင်ဆက်ထားတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့သတင်းလာနေညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းမဆင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအမှုပညာလောကနဲ့ကဘာတလောထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူထွားထွားတွေကိုမအေးတန်နာကျော်ကစူးစီးပြီးတက်တန်ရောင်သတင်းလောကဏ္ဍမှာတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့ရုပ်ရှင်မင်းသမီးနဲ့ချစ်သူဖြစ်နေပါတယ်ဆိုတဲ့ဗြိတိရှားတော်ဝင်မင်းသား Harry ပြီးတော့ American Pop ဆိုတော့ Selena Gomez ကတော့ကြောက်ကက်အစားထိုးကုသမှုခံယူခဲ့ရပါတယ်ဒီလိုမျိုးကမ္ဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာကိုပြောပြပေးတော့ပါ Everyone can rock out like a superstar. Britain တော်ဝင်မင်းသား Harry ရဲ့ချစ်သူ American ရုပ်ရှင်မင်းသမီး Meghan Markle ကသူတို့နှစ်ဦးချစ်နေကြပြီးတော့အဆင်ပြေပြေရှိကြတယ်လို့ပထမဦးဆုံးအချိန်ဖြစ်တဲ့လူသိရှင်ကြားပြောလိုက်ပါတယ်။သူတို့နှစ်ယောက်စတွဲပြစ်တဲ့မနစ်ကစပြီးတော့အခုချိန်ထိသူတို့ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့အခုမှသူဖွင့်ဟပြောလိုက်တာပါ။စက်တင်ဘာ5ရက်နေ့ကထုတ်ဝေတဲ့ Vanity Fair Magazine နဲ့တွေ့ဆုံမေးမြန်းခန်းမှာပြောထားတာဖြစ်ပြီးတော့ Britain ထိနှဲအမွေဆက်ခံရမယ့်သူစီးရင်ထဲမှာနံပါတ်5နေရာမှာရှိတဲ့မင်းသား Harry နဲ့သူ့ရဲ့တငယ်ချင်းတွေစီကတဆင့်တွေ့ခဲ့ပြီးပြီးခဲ့တဲ့ဇူလိုင်လကစလို့တွေ့ပြခဲ့တယ်လို့သူကပြောပါတယ်။ကျမတို့ကအချစ်သူဇုံတွေတွေပါကျမတို့ချစ်နေကြတယ်။တနေ့နေ့တစ်ချိန်ချိန်တော့လူများကိုအသိပေးရလိမ့်မယ်ဆိုတာလည်းသိခဲ့ပါတယ်။အခုအသိပေးတယ်ဆိုတာလည်းအလုံးသဘောပေါက်လိမ့်မယ်လို့ထင်ပါတယ်ဆိုပြီးတော့မဂ္ဂဇင်းအတက်ဗီမှာပြောပါရည်အသက်32နှစ်အရွယ်မင်းသား Harry ဟာ Britain အင်ရှေ့ဆန်မင်းသား Charles နဲ့သူ့ရဲ့ဇနီးကွဲလွန်သူမင်းသမီး Diana ရဲ့သားငယ်ဖြစ်ပြီးတော့မနစ်ကသူနဲ့ American မင်းသမီးကြိုက်နေတယ်ဆိုတဲ့သတင်းတွေစထွက်လာတော့သူ့ရဲ့ကောင်မလေးကိုမီဒီယာတွေမနှောက်ယှက်ဖို့သတိပေးကြေညာချက်တစ်စောင်းရှာရှာပါပါထုတ်ခဲ့တာပါမင်းသမီး Meghan Markle ကသူတို့နှစ်ဦးသတင်းတွေမထွက်ခင်6လလောက်တိတ်တိတ်လေးတွဲနေခဲ့ကြပြီးတော့မှသူအရင်ကတည်းကအလုပ်ကိုဆက်လုပ်နေခဲ့တာပါတော်ဝင်မင်းသားတစ်ပါးနဲ့ကြိုက်လို့ဘာမှမပြောင်းလဲသွားပါဘူးလူတွေရဲ့အမြင်ပဲပြောင်းသွားပါတယ်ဘလို့လူနဲ့ကြိုက်ပြီးတော့ကျမဘလို့ပြောင်းလဲသွားပြီဆိုတာမျိုးတသက်လုံးမဖြစ်စေရပါဘူးလို့ပြောသွားပါတယ် ။ဒါပေမဲ့လေဒီလိုအများအယုံဆိုင်တဲ့တော်ဝင်မင်းသားတစ်ပါးနဲ့ချစ်ကြိုက်မိတာကြောင့်သူတော်တော်လေးကိုအခက်ခဲနဲ့ရင်ဆိုင်ရပါတယ်။ဒါပေမဲ့လေသူ့ကိုဝိုင်းပြီးတော့ထောက်ခံပေးထားတဲ့မိသားစုအတိုင်းဝိုင်းရှိနေလို့တော်ပါသေးတယ်။သူ့ရဲ့ချစ်သူကလည်းအများကြီးစိတ်ခွန်အားပေးပါတယ်လို့သူကပြောပါတယ်။မင်းသားဟယ်ရီကသူတို့တော်ဝင်မိသားစုထဲမှာတော့တိုးမဲလေးလို့ပြောရမှာဖြစ်ပြီးတော့ငယ်ကလူငယ်တဘာဝအစေးကြောက်ရှူအရက်မှုဓာရီရှိခဲ့ပေမဲ့ကြီးလာတော့ကြတော့စစ်တပ်မှာတကယ့်ကိုအောင်မြင်မြင်အမှုထမ်းခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံမှာတော့မှနှစ်နှစ်ကြာသွားပြီးတော့ဗြိတိသျှတပ်ဖွဲ့နဲ့စစ်မှုထမ်းခဲ့ပါလို့ရှိတယ်။ Pop ဆိုတော့ဆယ်လီနာဂိုမက်စ်တယောက်ပြီးခဲ့တဲ့နွေရာသီအတွင်းမှာကြောက်ကက်အစားထိုးကုသမှုခံယူခဲ့ရတယ်ဆိုတာလူမှုကွန်ရက် Instagram အကောင့်ရဲ့သူ့ရဲ့စာမျက်နှာကနေပြီးတော့သူ့ရဲ့ပရိသတ်တွေကိုရေးသားဖွင့်ပြလိုက်ပါတယ်။အဲ့မှာတော့သူ့အတွက်ကြောက်ကက်လှူပေးတဲ့တငယ်ချင်းဖြစ်သူနဲ့အတူဆေးရုံကဂရင်နှစ်ခုပေါ်မှာဘေးချင်းရှင်ရဲနဲ့ရိုက်ထားတဲ့ဓာတ်ပုံကိုဖော်ပြထားပါစက်တင်ဘာ14ရက်နေ့ကြာတာရီနေ့ကတင်လိုက်တော့အဲ့ဒီ post မှာဒီတနွေလုံးသူပဲပြောင်းနေလဲဆိုတာသူ့ရဲ့ပရိသတ်တွေစူးစမ်းနေကြတယ်လို့ good for you တခြင်းကိုဆလီနာကရေးထားပါတယ်။သူ့အနေနဲ့ကြောက်ကက်အစားတို့ကုသဖို့လုံနေပြီဆိုတာတွေ့ခဲ့ရလို့သူ့ရဲ့ကျမ်းမာရေးအတွက်လှုပ်တင်တာကိုလှုပ်ခဲ့တယ်လို့လည်းရေးထားပါတယ်။အချိန်တော်ကြာတဲ့ကတွဲလာခဲ့တဲ့သူ့ရဲ့တငယ်ချင်းလက်ဖြစ် The Secret Life of the American Teenager ဆိုတဲ့ရုပ်သံ series ကအဓိကတရုတ်ဆောင်မင်းသမီးလည်းဖြစ်တဲ့ Francia Reza ကသူ့အတွက်လိုအပ်တဲ့ကြောက်ကက်လှူပေးခဲ့တယ်လို့လည်းသူကရေးထားပါတယ်။ Selena Gomez ရဲ့ Instagram အကောင့်ကိုပုံမှန်နောက်ကနေပြီးတော့ like ပြီးတော့ကြည့်တဲ့ပရိသတ်က126တန်းရှိပြီးတော့အခုတင်ထားတဲ့ post ကိုသဘောကျပါတယ်ဆိုတော့ထောက်ခံအားပေးသူပါ 2.4 တန်းရှိပါတယ်။သူ့ရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်လို့တော့ Selena Gomez ရဲ့ပြောခွင့်ရသူကတစုံတရာမှတ်ချက်ပြီးပြောဆိုရမှာမရှိသေးပါဘူးရှင်။ဒီတက်ပြရောင်တင်းလောအစီအစဉ်ကို Radio မှာအပတ်စဉ်တင်းလောညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay bright. Here comes a crazy fan. Uh-oh. Up in my face. Oh no. Security. Take this guy, give it away. Oh, oh. That's right. Yeah.ပညာလောကနဲ့ထင်ရှားကြော်ကြားသူတွေရဲ့တည်တင်းတူတူထွားထွားတွေကိုမအေးတနာကျော်ကစူးစီးတင်ပြသွားတော့ပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့မှတ်တမ်းရုပ်ရှင်ဒါရိုက်တာမှလေးတီတာရဲ့ယုံကြည်ရကိုနားဆင်ကြပါမယ်။ဖမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်။ကိုရက်တီရှင်တန်နေတဲ့ပဝန်ချင်ကိုကောင်းမွန်ဖန်တီးဖို့ကိုမတောင်းလို့ရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်။အဲ့လိုဖန်တီးရမှာနီလမျိုးစုံနဲ့ဖန်တီးနိုင်ပြီးတော့ကျွန်တော်ကတော့ပတ်တန်ရုပ်ရှင်နဲ့ဇလန်းတို့ရိုက်ကူနေသူတစ်ယောက်အနေနဲ့ရုပ်သံပိုင်းဆိုင်ရာနီလနဲ့ကုပောင်ဝန်ချင်ကိုကောင်းဖန်တီးမှုနဲ့ပတ်သက်ပြီးတော့ကျွန်တော်ယုံကြည်တဲ့အကြောင်းအရာလေးဝင်မြချင်ပါတယ်။အမှုပညာပါဝင်နေဖြစ်စေမပါဝင်နေဖြစ်စေဖန်တီးမှုတွေပြုလုပ်ထားတဲ့ရုပ်သံစီစဉ်တွေကကျွန်တော်တို့ရဲ့ပတ်ဝန်းကျင်ပေါ်မှာလက်မှုအများကြီးရှိပါတယ်။ဖန်တီးမှုတွေကပြည်သက်ရဲ့အပြုမှုသဘောထားယုံကြည်ချက်ခံစားချက်နဲ့သိပညာတွေအပေါ်မှာတရားမှုတွေရှိတယ်အဲ့ဒီတရားမှုတွေကကြည့်တဲ့ပရိသတ်ရဲ့အသက်အရွယ်လက္ခဏာမှုစဉ်းစားဉာဏ်စတဲ့အပေါ်မှာမူတည်ပြီးတော့မှလွန်မှုမှုတွေတရားမှုတွေကအနည်းငယ်များရှိပါတယ်သိတာတဲ့ဥမာအနေနဲ့ဆိုရင်ကိုရီးယားကားတွေမြမတီဗီအစီအစဉ်မှာပါလာပြီးတဲ့နောက်မှာအဖို့အစား fashion အစားစားစတဲ့အပြောင်းလဲမှုတွေကိုလူငယ်ချားမှာသိတာတွေ့လာရတယ်အဲ့ဒီလူမျိုးလူတော်တော်များများကအကြောင်းအရာတစ်ခုပေါ်ကိုလက္ခဏာမှုတွေများလာတဲ့အခါမှာဆိုရင်အဲ့ဒီလက္ခဏာမျိုးတွေကနေစုပြီးတော့မှလူမှုပတ်ဝန်းကျင်ဆိုင်ရာ PR ကိုမွေးထုတ်ပေးနိုင်တယ်လို့ကျွန်တော်မြင်မိတယ်။ဥပမာပြောရမယ်ဆိုရင်အရင်တော့ဆိုရင်မြန်မာပြည်မှာအမျိုးသမီးတွေစကတ်တိုးဒါမှမဟုတ်ခေါင်းဝန်းတိုးတဲ့အခါမှာပတ်ဝန်းကျင်ကနေပြီးတော့အနုလက္ခဏာဆောင်တဲ့အမြင်မျိုးတော်တော်လေးရပါတယ်။အခုဆိုလို့ရှိရင်ကိုရီးယားကားရဲ့လွန်မှုမှုနဲ့အဲ့ဒီအမြင်မျိုးတော်တော်လေးပြောင်းလာတာကိုတွေ့ရတယ်။အပေါင်းလက္ခဏာနဲ့ကြည့်ရင်မြန်မာပတ်ဝန်းကျင်မှာရှိနေတဲ့ဒီအမျိုးသမီးနဲ့အဝတ်အစားဆိုင်ရာကန့်သက်ချက်ဆိုတဲ့လူမှု PR တဲ့ကိုတော့ကိုရီးယားကားတွေကအတော်အသင်ကိုတိုက်ထုတ်လိုက်နိုင်တယ်လို့ယူဆလို့ရပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ဖန်တီးထုတ်လုပ်တဲ့သူတွေကကုပောင်ဝန်ကျင်ကိုပုံဖော်တဲ့နေရာမှာဟိုအဓိကကြတဲ့နေရာမှာရှိပြီးတော့မှကိုဖန်တီးထုတ်လုပ်လိုက်တဲ့အစီအစဉ်ဇက်ကာအမှုပညာအကြောင်းအရာတွေနဲ့တစ်ဆင့်အနှုတ်လက္ခဏာဆန်တဲ့လူမှုပုံဝန်ကျင်ဆိုင်ရာ PR မျိုးမဖန်တီးမိဖို့အတွက်တာဝန်ယူဖို့အရေးကြီးတယ်လို့ကျွန်တော်ယုံကြည်ပါတယ်။အခုဆိုရင်မြန်မာပြည်မှာ TV channels တွေများလာတယ်။ပြီးတော့ဒီသူတွေနဲ့ဆိုလို့ရှိရင်လည်းဟိုရုပ်သံစီစဉ်နေတဲ့လက်လမ်းမိမှုတွေတိုးတက်လာတယ်။
အဲ့လိုအချိန်မှာဒီဟိုပြည်သူတွေစီကိုရောက်သွားတဲ့ရုပ်သံစီစဉ်ကြီးဗီဒီယိုတွေကနေပြီးတော့မှအဆင့်တန်းရှိတဲ့ကောင်းမွန်တဲ့အကြောင်းအရာတွေဖြစ်ဖို့အရေးကြီးပါတယ်ဟိုအတူယူမမားသွားတဲ့အစီအစဉ်မျိုးပေါ့နော်အထူးသဖြင့်ကျွန်တော်တို့လူမှုပတ်ဝန်းကျင်ကိုပိုကောင်းအောင်ပတ်မှုပေးနိုင်မဲ့ဟိုအစီအစဉ်မျိုးတွေဖြစ်ဖို့အရေးကြီးပါတယ်ကြည့်ရပြည်သက်တွေအခုဆိုရင်အသိပညာအမြင့်ဖွင့်တဲ့အစီအစဉ်တွေပေါ်ထွက်လာတယ်လို့ပဲဟိုပတ်ဝန်းကျင်ကိုအစိတ်တော့ဖြစ်စေမဲ့အကြောင်းအရာတချို့တွေကိုလည်းပဲရှိနေပါသေးတယ်ဥမာတစ်ခုနေနေဆိုရင်ကျွန်တော်ရွာတရွာကိုလိုကိစအညာကြီးတဲ့ဖြစ်တော့အဲ့ရွာမှာလူကြီးကလေးပါဝင်ကြည့်နေတဲ့ဗီဒီယိုတစ်ခုတွေ့ရတယ်လူရှင်တော်တွေကမျက်မမြင်နားမကျပိုလီယိုစတဲ့ဒီမတန်ဆွမ်းမျိုးသမီးတွေယောက်ျားလူချင်းတွေပုံမျိုးဟာသားလို့ပုံပေါ်ထားတဲ့ကြည့်နေရပြည်သက်ကလည်းပဲသဘောကျရင်မောနေရวันนี้เสียก้าวน่ะตบจ่าเลยจ้ะลักขณนะป่ะเนาะเต็งๆๆๆไม่ตรีมีล่ะแหละป่ะเราป่ะไอ้เฉยมาจนตรีมีล่ะไอ้ยัวมาไอ้หลูမျိုးไม่ตันซ้วนမျိုးตะมีป่ะอุทุทะเพียงกะเลดาရှိมั้ยဆိုရင်กะเลกะเลจင်းလူရှင်တော့30กะလုံးနေเนี่ยหล่องเปียงน่ะမျိုးခံရနိုင်เนี่ยตันซ้วนမျိုးตะมีတွေဆိုရင်လဲဒီလိုပဲล่ะလို့ဒီကြည်နေတဲ့กะเลปริตัตเนี่ยแหละပဲไม่ติดล้ําเลยအမြင်မျိုးတွေမြင်လာနိုင်เนี่ยไอ้เฉยมาไอ้หลูไม่ตันซ้วนမင်းกะเลမျိုးไอ้ยัวมาป่องวนจင်းมาရှိနေခဲ့ရင်သူဘလို့ကြီးပြင်းมาလဲလို့လဲတွေးမိရပေါ့အဲ့တော့ဒီစီစဉ်မျိုးကကြီးရှုတဲ့သူတွေခဏတိုင်ရင်မောပြောရှင်နိုင်မိမယ်လို့လူမှုပတ်ဝန်းကျင်အတွက်အစိတ်တွေပါနေတဲ့စီစဉ်မျိုးလို့ကျွန်တော်ယူဆရတယ်ပေါ့ဒါကြောင့်ဟိုဖန်တီးတဲ့သူတွေကကြီးရှုသူပြိတ္တာဘလို့လက်ခံသွားမလဲဆိုတော့နောက်ဆက်တွဲဖြစ်လာမယ့်အကျိုးသက်ရောက်မှုတွေကိုတောင်းယူစဉ်းစားကြဖို့အရေးကြီးတယ်လို့ကျွန်တော်ယူချင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မတန်ရုပ်ရှင်ဒါရိုက်တာမလေးတီတာရဲ့ယုံကြည်ရာကိုမမို့ဖြူကသူယုံကြည်ရာအစီအစဉ်မှာစီစဉ်သက်ဆက်သွားတာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နဲ့17:00အထိလိုင်းတိုမီတာ30နဲ့50တို့51တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။အခုတော့ကြန့်ရှင်းနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ရေးထိုက်ကပြောပြပေးပါအောင်။
ချိုင်းပြည်နယ်ချမ်းဖတ်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူတွေအကြောင်းသတင်းရယူရင်းဘင်္ဂလားဒေ့ရှ်မှာဖမ်းခံရတဲ့မြန်မာသတင်းတောင်နှစ်ဦးရှိနေတဲ့တွေ့ခွင့်မရဖြစ်နေတာအကြောင်းဒီသတင်းတောင်ရဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေထွက်ပေါ်လာပါတယ်ဖမ်းဆီးကံမြန်မာသတင်းတောင်နှစ်ဦးဖြစ်တဲ့ကိုမင်းစီယာဦးနဲ့ကိုခွန်လက်တုံနှစ်ဦးကဘင်္ဂလားဒေ့ရှ်နိုင်ငံကိုအလဲပတ်ပြည်ဝင်ခွင့်နဲ့ရောက်ရှိလာပြီးဂျာမနီမဂ္ဂဇင်း GEO အတွက်သတင်းထောက်တွေအဖြစ်လုတ်ကင်ထားကြောင်းဖမ်းဆီးတာဖြစ်တယ်လို့ရဲအဖွဲ့ကပြောဆိုထားပါတယ်သူတို့အတွက်အာမခံကိုလည်းပြီးခဲ့တဲ့ကြာသပတေးနေ့ကပယ်ချထားတာပါဒီသတင်းထောက်တွေလွတ်မြောက်ရေးအတွက်အထက်တရားရုံးကိုအယူခံလျှောက်ထားဖို့ရှေ့နေကမြန်မာသတင်းတောင်နှစ်ဦးဖမ်းဆီးထားရာအချင်းထောင်ကိုတွားရောက်တွေ့ဆုံခွင့်တောင်းခံခဲ့ပေမဲ့ထောင်အာဏာပိုင်တွေကတွေ့ခွင့်မပေးတာဖြစ်ပါတယ်ငြိမ်းချမ်းရေးအတွက်ပိုကောင်းတဲ့အတည့်ရဖြစ်လာရေးကုလသမဂ္ဂအနေနဲ့ပြက်ပြက်သားသားပြုပြင်ပြောင်းလဲဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂပေါ်မှာလူတွေပိုပြီးတော့ယုံကြည်မှုရလာစေဖို့ကြိုးပမ်းနေတယ်လို့လည်းအမေရိကန်ခေါင်းဆောင်ကပြောပါတယ်ဒီလိုဖြစ်လာဖို့အတွက်ကုလသမဂ္ဂအနေနဲ့အစစ်အစင်စီမံခန့်ခွဲမှုတွေမှာတာဝန်ယူမှုတာဝန်ခံမှုရှိစေဖို့လျှို့ဝှက်အချက်လက်တွေကိုဖွင့်ချသူတွေကိုအကာအကွယ်ပေးဖို့လုပ်ငန်းစဉ်တွေထက်ရလတ်ပေါ်မှာအယုံဆိုင်ဖို့လိုတယ်လို့လည်းအမေရိကန်ခေါင်းဆောင်ကပြောဆိုခဲ့ပါတယ်အီရန်နိုင်ငံခတ်ဒေတာမှာဒီလနောက်ပိုင်းကျင်းပဖို့စီစဉ်ထားတဲ့လွတ်လပ်ရေးဆိုင်ရာလူမှုဆန္ဒခံယူပွဲကိုဆိုင်းငံ့ရေးဝန်ကြီးချုပ်ဟိုက်ဒါအယ်လ်အဘဒီရဲ့ရှောက်ထားချက်ကိုတရားရုံးချုပ်ကအတည်ပြုလိုက်ပါတယ်ဒီမဲခွန်းမှုကအခြေခံဥပဒေနဲ့ညီညွတ်မှုရှိမရှိပြန်လည်သုံးသပ်ပြီးတဲ့အထိမဲခွန်းမှုကိုဆိုင်းငံ့ထားဖို့တရားရုံးကဒီကနေ့တနင်္လာနေ့မှာပြောဆိုတာဖြစ်ပါတယ
်တရင်အချင်းချက်ကိုမတင်ကင်ထက်ကညင်ညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရင်းမကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.